Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ2024ခုနှစ်ဇူလိုင်လ25ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9303နဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အစီအစဉ်မှုကကျွန်မစွန်မမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့သမ္မတဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်တို့ဒီကနေ့အင်ဗီရိုမှာတွေ့ပါမယ်။လာဝနိုင်ငံမှာကျင်းပမဲ့အာဆီယံစီးပွားတက်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဒီကနေ့ခီးစတင်ပါမယ်။ထိုင်းမှာနေကိုအုံပြုပြီးစစ်ကောင်စီကလက်နက်ဝယ်ယူခြင်းရှိမရှိထိုင်းဆိုရကစုံစမ်းစစ်ဆေးမှာဖြစ်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုင်းအောင်သတင်းတွေကိုမတ်စုံမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညရဲ့ထိတိုင်းရောက်သတင်းတွေမှာဆိုရင်တော့ MNDA ကိုကန့်တက်ဖက်ကဒီကနေ့မနက်ပိုင်းမှာလာရှိုးမြို့အခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခကိုတင်းယူလိုက်တယ်ဆိုတာကိုကြေညာခဲ့ပေမဲ့စစ်ကောင်စီဘက်ကတော့မမှန်ဘူးလို့တုံ့ပြန်ထားတဲ့အချိန်မှာပဲလာရှိုးမြို့ထဲမှာတိုက်ပွဲတွေကအတော်လေးကိုပြင်းထန်နေပါတယ်
ကြာတာတော့မင်းညတယ်ချာလေ။ဟောချာပြန်။ကျွန်တော်အနောက်ပဲ။ဘတော်ကျန်းနေရက်ကခုရက်ကခုမဟုတ်ပါဘူးတခြားနေရာလည်းကျန်းနေရပဲ။68ဖက်လည်းချာနေတယ
်။လာရှုံမျိုးတွေကတိုက်ပွဲအခြေအနေကိုမျိုးကန်တယောက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကရင်နီဒေသလွိုက်ကော်မှာလည်းစစ်ကောင်စီတပ်နဲ့ကရင်နီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြားမှာကြောပြန်တိုက်ပွဲတွေပြန်ပြီးဖြစ်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့တိုင်းပြည်ကိုပြောကြားတဲ့မိကွန်းကတော့ဒီမိုကရေစီကိုကာကွယ်ဖို့မိမောင်းထိုးပြလိုက်တာဆိုပြီးတော့သုံးသပ်လိုက်တဲ့နိုင်ငံရေးသုံးသပ်သူဥပကိုလေးကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အတူပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ဇူလိုင်လ25ရက်နေ့မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကိုအင်ဗီရိုမှာလက်ခံတွေ့ဆုံဖို့ရှိပြီးကာဇာကအစ္စရေးရဲ့ဟာမတ်စ်ပွဲကိစ္စကိုဦးစားပေးဆွေးနွေးသွားမယ်လို့မျှော်လင့်ရပါတယ်။တွေ့ဆုံမှုအတွင်းအစ္စရေးရဲ့လုံခြုံရေးအတွက်အမေရိကန်ကမဆုံးမနစ်ထောက်ခံပေးသွားမယ်ဆိုတာကိုသမ္မတဘိုင်ဒန်ကထားလောင်းပြောကြားဖို့ရှိကြောင်းအင်ဗျူတော်အကြီးအကဲအရာရှိတဦးကသတင်းတောက်တွေကိုမနေ့ဗုဒ္ဓနေ့ကပြောကြားခဲ့ပါတယ်။တွေ့ဆုံမှုအတွင်းအစ္စရေးကိုချင်းချောက်အန္တရာယ်ပြုနေတဲ့အရှေ့လက်ပိုင်းဒေသမှာအီရန်ကကြောရောက်နောက်ခံပေးထားတဲ့ဟာမတ်စ်လဘနိုအခြေစိုက်ဟက်ဇ်ဘူလာနဲ့ယီမန်နိုင်ငံကဟူသီအဖွဲ့တွေကိစ္စကိုလည်းဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်။ဂါဇာကိုဆန္ဒမှုဆိုင်ရာအကူအညီတွေပေးရေးကိစ္စအပါအဝင်ဂါဇာမှာပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆန့်ပြီးဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တွေပြန်လွတ်ပေးရေးအစ္စရေးတို့ထိန်းသိမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေပြန်လွတ်ပေးရေးစတဲ့ကိစ္စတို့ပါဝင်တဲ့အပြစ်ခတ်ရပ်ဆဲရေးသဘောတူညီမှုရရှိရေးကိစ္စတွေကိုလည်းခေါင်းဆောင်တို့ဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်။အစ္စရေးနဲ့ဟာမတ်စ်အဖွဲ့တို့ရဲ့အပြိုင်အဆိုင်တောင်းဆိုမှုတွေကြားကအပြစ်ခတ်ရပ်ဆဲရေးသဘောတူညီချက်ရနိုင်ဖို့အမေရိကန်ကအီဂျစ်ကာတာနိုင်ငံတို့နဲ့အတူလက်အတန်ကြာကြားဝင်ဆွေးနွေးပေးနေတာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့အော်တိုဘာလတုန်းကဟာမတ်စ်အဖွဲ့တွေအစ္စရေးကိုဝင်ပြီးတော့တိုက်ခိုက်ခဲ့တဲ့အချိန်တုန်းကဒဇာကန်ဖြစ်တဲ့ဖမ်းဆီးခံခဲ့ရပြီးတော့အသက်ခံလိုက်ရတဲ့လူ9ယောက်ရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်လို့အစ္စရေးကဒီကနေ့ပြောလိုက်ပါတယ်သေဆုံးသွားတဲ့သူတွေထဲမှာတယောက်ကတော့အစ္စရေးတောင်ပိုင်းကကဘုတ်နီအိုစကနီမေယာဂူရာဆိုသူဖြစ်ပြီးတော့ကျန်တဲ့၄ယောက်ကတော့တိုက်ပွဲတွေဖြစ်တဲ့အချိန်မှာဖမ်းခံလိုက်ရတဲ့အစ္စရေးတပ်ဖွဲ့ဝင်တွေဖြစ်ပါတယ်လို့အစ္စရေးဘက်ကပြောပါတယ်။ဟာမတ်စ်အဖွဲ့ကအဲ့ဒီလူ9ယောက်စလုံးရဲ့ရုပ်အလောင်းတွေကိုဂါဇာဒေသတွေကိုတည်ဆောင်သွားတာဖြစ်ပြီးတော့ဂါဇာတောင်ပိုင်းကခန်ယူနစ်မြို့မှာပြန်ပြီးတော့တွေ့ရှိခဲ့တာဖြစ်ပါတယ်။အော်တိုဘာလ9ရက်နေ့တိုက်ခိုက်မှုအတွင်းမှာဟာမတ်စ်အဖွဲ့ရဲ့လက်ချက်ကြောင့်မို့လို့အစ္စရေး1,100လောက်တည်ဆုံပြီးတော့250ကိုတစားကန်ဖြစ်နေဖမ်းဆီးခေါ်ဆောင်သွားတာပါ။အဲ့ဒီထဲက110ကတော့ဂါဇာမှာအခုအချိန်အထိတစားကန်အဖြစ်နဲ့ဖမ်းဆီးခံထားရတော့မယ်ဖြစ်ပြီးတော့အဲ့ဒီထဲကလူ3ပုံနဲ့တပုံကတော့တည်ဆုံသွားပြီလို့ယူဆရကြောင်းအစ္စရေးအာဏာပိုင်တွေကပြောပါတယ်။အစ္စရေးရဲ့တံပြန်တက်ခိုက်မှုအတွင်းမှာတော့ပါလက်စတိုင်း3,900ကျော်တည်ဆုံခဲ့တယ်လို့ဂါဇာဒေသကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်ကတော့ရုပ်အလောင်းတွေပြန်လည်တွေ့ရှိတဲ့တစားကန်တွေရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းပါတယ်ဆိုတာကိုပြောကြလိုက်ပြီးတော့ဆက်ပြီးတော့ကြန့်ရှိနေသေးတဲ့တစားကန်တွေကိုအသေးပဲဖြစ်ဖြစ်အရှင်ပဲဖြစ်ဖြစ်ပြန်ပြီးတော့ရှာတွေ့ဖို့တာဝန်ဖြစ်တယ်ဆိုတာကိုပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးစစ်တပ်ကတော့ဂါဇာဒေသအလဲပိုင်းနဲ့တောင်ပိုင်းတွေမှာစစ်ဆင်ရေးတွေလုပ်နေပါတယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ကဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုခရီမလင်နန်းတော်မှာလက်ခံတွေ့ဆုံခဲ့ကြောင်း ကရင်မလင်ကဒီကနေ့ဇူလိုင်လ25ရက်နေ့မှာထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းမှာဖော်ပြပါတယ်။အရှိလက်ပိုင်းဒေသမှာတင်မာမှုတွေတိုးမြင့်ဖြစ်ပေါ်နေတဲ့အပေါ်ဆိုးရိမ်ပူပန်ကြောင်းသမ္မတပူတင်ကသမ္မတအာဆတ်ကိုပြောကြားခဲ့တယ်လို့ဆိုပေမဲ့နှစ်ဖက်စလုံးကအသေးစိတ်ဆွေးနွေးတဲ့ကိစ္စတွေကိုသတင်းထုတ်ပြန်ခြင်းမရှိပါဘူး။ဆီးရီးယားနိုင်ငံရဲ့ပြည်တွင်းစစ်မှာရုရှားက2015ခုနှစ်ကစလို့သမ္မတအာဆတ်ဘက်ကနေပါဝင်တိုက်ခိုက်ပေးခဲ့တာကြောင့်နိုင်ငံအထွန်းကနေမြေအများစုကိုသမရအစအစိုးရကပြန်လည်သိမ့်ပိုက်နိုင်ခဲ့ပါတယ်လက်ရှိအချိန်မှာရုရှားကယူကရိန်းစစ်ပွဲတစ်ခုကိုသာစစ်ရေးအရအဓိကအာရုံစိုက်လှုပ်ဆောင်နေပေမဲ့ဆီးရီးယားမှာရုရှားစစ်တပ်စခန်းတွေကိုတော့ဆက်လက်ထားရှိဆဲဖြစ်ပါတယ်ခေါင်းဆောင်အုပ်ဟာမနေ့ဗုဒ္ဓဟူးနေ့ကတွေ့ခဲ့ကြတာလို့ကရင်မလင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဆီးရီးယားနိုင်ငံကလူထုဆန္ဒပြပွဲတွေကနေတဆင့်ပြည်တွင်းစစ်ကိုကူးပြောင်းသွားခဲ့တဲ့12နှစ်ပြည့်နှစ်ပတ်လည်ဖြစ်တဲ့မနစ်2023ခုနှစ်ကသမ္မတပူတင်နဲ့သမ္မတအာဆတ်တို့နှစ်ဦးကရင်မလင်နန်းတော်မှာပဲနောက်ဆုံးတွေ့ဆုံခဲ့ကြတာပါအဲ့ဒီအချိန်တုန်းကဆီးရီးယားနိုင်ငံတည်ငြိမ်မှုရရှိရေးအတွက်ရုရှားစစ်တပ်ကပါဝင်ဆောင်ရွက်ပေးခဲ့တဲ့အခမ်းအနားကိုသမ္မတပူတင်ကအလေးပေးပြောကြားခဲ့တယ်လို့ဆိုပါတယ်တွေ့ဆုံဆွေးနွေးခဲ့ကြတဲ့အသေးစိတ်အချက်လက်တွေကိုရုရှားဘက်ကထုတ်ပြန်ပြောဆိုတာမရှိပေမဲ့ရုရှားနဲ့တူတကီအကြားတန်တမာဆက်ဆံရေးပြန်လည်တည်ဆောက်ရေးကိစ္စတွေပါဝင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
လာမယ့်အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်မရှင်ပြိုင်တော့ဘူးဆိုပြီးတော့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ဗုဒ္ဓဟူးနေ့ညတုန်းကသမ္မတရုံးခန်းကနေပြီးတော့တိုင်းပြည်ကိုမိခွန်းပြောကြားပြီးတော့အခုလိုရှင်းလင်းလိုက်ပါတယ
် But in the defense of democracy which is at stake I think is more important than any title I draw strength and I find joy
သမ္မတဂျိုးဘိုင်ဒန်ကအမေရိကန်ပြည်သူတွေကိုပြောကြားသွားတာကတော့ဘဲရတူးဂုံနဲ့ပဲရှင်းရှင်းဒီမိုကရေစီကိုကာကွယ်ဖို့ပို့ပြီးတော့အရေးကြီးပါတယ်လို့သမ္မတဘိုင်ဒန်ရဲ့မိခွန်းနဲ့မှာအလေးအနက်ပြောဆိုသွားတာဖြစ်ပါတယ်အမေရိကန်ပြည်သူတွေအတွက်လောက်ကန်ရတဲ့အတွက်သူ့အနေနဲ့ပျော်ရွှင်ပြီးတော့ခွန်အားတွေရခဲ့ပါတယ်ဒါပေမဲ့လည်းတိုင်းပြည်ကိုပြည်ပြည်စုံအောင်တည်ဆောက်ဖို့တာဝန်ဆိုတာကတော့သူတယောက်တည်းအတွက်မဟုတ်ဘဲနဲ့အမေရိကန်ပြည်သူတွေရဲ့မိသားစုဘဝနဲ့အနာဂတ်အတွက်ဖြစ်ပါတယ်ဆိုတာကိုတိုင်းပြည်ကိုမိခွန်းပြောကြားခဲ့တာပါရွေးကောက်ပွဲမှာသူဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ကြေညာပြီးတဲ့၃ရက်အကြာတိုင်းပြည်ကိုမိခွန်းပြောခဲ့တာဖြစ်ပါတယ်သူ့အနေနဲ့လူငယ်တွေလက်ထက်ကိုမီးရှူးမီးတိုင်ကိုလက်ဆင့်ကမ်းပေးလိုက်တယ်လို့မျိုးလက်ဆင့်ကမ်းပေးလိုက်တာဖြစ်ပြီးတော့ဒါဟာတိုင်းပြည်မှာစီးလုံးညီညွတ်ကြဖို့အတွက်အကောင်းဆုံးလို့ယုံကြည်တဲ့အကြောင်းကိုလည်းသမ္မတဂျိုးဘိုင်ဒန်ကထည့်သွင်းပြောဆိုပါတယ်ညီညွတ်ရေးနဲ့ကွဲပြားမှုကြားတိုင်းပြည်ကိုရွေးချယ်ရမယ့်အချိန်ဖြစ်တဲ့အကြောင်းနဲ့လွတ်လပ်မှုတရားမျှတမှုဒီမိုကရေစီကိုကာကွယ်ရမယ့်အချိန်ဖြစ်တယ်ဆိုတာကိုလည်းသမ္မတဂျိုးဘိုင်ဒန်ကအလေးထားပြောဆိုသွားပါတယ်လာမယ့်6လအတွင်းသူ့အနေနဲ့အမေရိကန်သမ္မတတာဝန်ကိုအာရုံစိုက်ပြီးတော့လှုပ်ဆောင်သွားမယ့်အကြောင်းအမေရိကန်မိသားစုတွေရဲ့ကုန်ကြစရိတ်တက်တာဖို့နဲ့စီးပွားရေးပိုးပြီးတော့မှအားကောင်းဖို့အတွက်အာရုံစိုက်သွားမှာဖြစ်တဲ့အကြောင်းကိုလည်းပြောပါတယ်လူတိုင်းရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေပြည်သူအခွင့်အရေးတွေမဲပေးပိုင်ခွင့်နဲ့ရွေးချယ်ခွင့်တွေကိုလည်းဆက်ပြီးတော့ကာကွယ်ဆောင်ရှောက်သွားပါမယ်ဆိုတာကိုသမ္မတဘိုင်ဒန်ကတိုင်းပြည်ကိုမိကွန်းပြောကြားခဲ့ပါတယ်ရှင်
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေကြာတာပတိနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ရဲ့အာရှခီးစဉ်ဒီကနေ့ဇူလိုင်လ25ရက်နေ့မှာစတင်မှာဖြစ်တဲ့အကြောင်းနဲ့ဒေတာရင်းမဟာမိတ်နိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးထပ်လောင်းအတည်ပြုမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနအရာရှိတွေကပြောပါတယ်အစကမနေ့ဗုဒ္ဓဟူးနေ့ညမှာထွက်ခွာဖို့စီစဉ်ထားပေမဲ့သမ္မတဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူတို့ဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံမဲ့အစည်းအဝေးကိုသူတက်ရောက်ဖို့အတွက်ခီးစဉ်ကိုနောက်တရက်ရွှေ့ဆန်းလိုက်တာဖြစ်ပါတယ်အခုသွားရောက်မဲ့ခီးစဉ်ဟာဝန်ကြီးဘလင်ကင်အာရှဒေသကို18ကြိမ်မြောက်သွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်လာအိုနိုင်ငံအပြင်ဗီယက်နမ်စင်ကာပူဂျပန်ဖိလစ်ပိုင်နဲ့မွန်ဂိုလီးယားနိုင်ငံတွေကိုသွားရောက်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနအရာရှိတွေကပြောပါတယ်လာအိုနိုင်ငံဗီယက်နမ်မြို့တော်မှာကျင်းပမဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ပြည်တွင်းစစ်တောင်တရုတ်ပင်လယ်အရေးကိစ္စတို့ကိုဦးစားပေးဆွေးနွေးကြဖို့ရှိပါတယ်ဒီဆွေးနွေးပွဲကိုဝန်ကြီးဘလင်ကင်နဲ့အတူတရုတ်နိုင်ငံသားဝင်ကြီးဝမ်ယီလည်းတက်ရောက်မှာဖြစ်တယ်လို့ရုရှားနိုင်ငံသားဝင်ကြီးဆာဂျီလာဖရော့လည်းဆွေးနွေးပွဲတက်ဖို့အတွက်ဗီယက်နမ်မြို့တော်ကိုရောက်ရှိနေပါပြီဒေတာရင်းနိုင်ငံတွေအပေါ်အော့ဇော်လမ်းမိုးရေးအမေရိကန်နဲ့တရုတ်တို့အားပြိုင်နေကြတဲ့အချိန်မှာပဲအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကျင်းပတာပါဂျပန်နဲ့ဖိလစ်ပိုင်နိုင်ငံခီးစဉ်တွေမှာတော့နိုင်ငံသားဝန်ကြီးတွေနဲ့ကာကွယ်ရေးဝန်ကြီးတွေတက်ရောက်တဲ့ 2+2 အစည်းအဝေးကိုအမေရိကန်နိုင်ငံသားဝန်ကြီးအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အတူဝန်ကြီးဘလင်ကင်တက်ရောက်ပါဖြစ်ပါတယ်ခင်ဗျာ
မြန်မာရေးကိုဖြေရှားဖို့အတွက်ဒေတာရင်းအာဆီယံရဲ့ငြိမ်းချမ်းရေးအစီအစဉ်တိုင်းမြန်မာစစ်ကောင်စီဘက်ကစိတ်ဆက်ဆွေးနွေးလိုစိတ်မရှိတဲ့အပေါ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလိုက်ပါတယ်။လာအိုနိုင်ငံဘီယန်ဂျင်းမြို့မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးရဲ့ပြင်ပမှာစင်ကာပူနိုင်ငံသားရေးဝန်ကြီးနဲ့တီးတန့်တွေ့ဆုံပြီးတဲ့အခါမှာတော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဝေဖန်လိုက်တာဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာအချက်၅ချက်ပါတဲ့အာဆီယံဘုံသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တယ်လို့ကျွန်မတို့အနေနဲ့ရှုမြင်ပါတယ်ဆိုတာကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာဆူဒီကအိတ်လူမှုကွန်ရက်ကနေပြီးတော့ပြောဆိုထားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးအကျင့်အတဲတွေနဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းဖို့အတွက်အာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ခဲ့တာကိုစစ်ကောင်စီကအရင်ကလက်ခံထားခဲ့ပေမဲ့လက်တွေ့အကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တဲ့အပေါ်မှာအာဆီယံအသင်းဝင်နိုင်ငံတွေဘက်ကစိတ်ပျက်နေကြတာပါမြန်မာရေးဖြေရှင်းတဲ့အခါမှာအာဆီယံအဖွဲ့ဝင်တွေကြားမှာသဘောထားယက်တည်မှုကအမျိုးမျိုးကွဲလဲနေပေမဲ့အင်ဒိုနီးရှားနဲ့စင်ကာပူဘက်ကတော့အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်မှပြင်းပြင်းထန်ထန်ဝေဖန်လေးရှိပါတယ်မြန်မာအရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုလိုက်နာဖို့ပြက်ကွက်နေတာကြောင့်စစ်ကောင်စီရဲ့အဖွဲ့ဝင်တွေကိုအာဆီယံစည်းဝေးတွေကိုတက်ရောက်ခွင့်မပေးဘဲနဲ့နိုင်ငံရေးနဲ့မသက်ဆိုင်တဲ့အရက်ဖက်ကိုယ်စားလှယ်တွေကိုပဲတက်ရောက်ခွင့်ပေးဖို့ကန့်သက်ထားတာဖြစ်ပါတယ်အခုနောက်ဆုံးလာအိုနိုင်ငံမှာကျင်းပတဲ့အာဆီယံအစည်းအဝေးမှာတော့မြန်မာအဆင့်မြင့်အရာရှိနှစ်ဦးတက်ရောက်တယ်ဆိုတာကို AFP သတင်းမှာဖော်ပြပါရှိပါတယ်ရှင်
မြန်မာစစ်ကောင်စီအတွက်လက်နက်တွေဝယ်ယူတဲ့နေရာမှာထိုင်းဗန်တွေကိုအသုံးပြုနေတယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့ထိုင်းဗဟိုဗန်နဲ့ငွေကြေးခေါ်ဝါချမှုတိုက်ဖျက်ရေးယုံတို့ကစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်သွားမယ်လို့ထိုင်းနိုင်ငံသားဝင်ကြီးဌာနကမနေ့ဇူလိုင်လ24ရက်နေ့မှာပြောပါတယ်ထိုင်းနိုင်ငံကဗန်5ခုကတဆင့်အမေရိကန်ဒေါ်လာတန်130တန်ဖိုးရှိတဲ့စစ်ဘက်ဆိုင်ရာပစ္စည်းတွေကိုမြန်မာစစ်ကောင်စီအတွက်ဝယ်ယူခဲ့ကြောင်းစစ်ဘက်ဆိုင်ရာကိစ္စရပ်တွေနဲ့ဆက်ဆက်ပြီးငွေလွှဲပြောင်းမှုအပါအဝင်ဘဏ်ဝန်ဆောင်မှုတွေပေးခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တော်မန်ဒရုစ်ကဇွန်လကုန်မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာစစ်ကောင်စီအတွက်စစ်လက်နက်ပစ္စည်းနဲ့တခြားစစ်ဖက်ဆိုင်ရာကိစ္စရပ်တွေဝယ်ယူသုံးစွဲခဲ့နိုင်ခြင်းရှိတဲ့ငွေကြေးပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုမနေ့ပုတ်ထူးနေ့ကထိုင်းအစိုးရတာဝန်ရှိသူတွေနဲ့ဗန်တွေကအရာရှိတွေတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ထိုင်းနိုင်ငံသားဝန်ကြီးဌာနပြောခွင့်ရနီကွန်ဒေဖန်ကူကပြောပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့အတွက်ထိုင်းဘူဘန်နဲ့ငွေကြေးခွာချမှုတက်ဖြစ်ရုံတို့ကလုပ်ငန်းအဖွဲ့ဖွဲ့စည်းပြီးအဲ့ဒီငွေကြေးလွှဲပြောင်းမှုကိစ္စတွေကိုစုံစမ်းဖော်ထုတ်သွားမယ်လို့သူကပြောပါတယ်မြန်မာစစ်ကောင်စီလက်ထဲလက်နက်တွေရောက်ရှိတဲ့နေရာမှာထိုင်းဗန်တွေပအဝင်ပတ်သက်နေတဲ့ကိစ္စကိုရပ်ပေါင်း30အတွင်းစုံစမ်းစစ်ဆေးသွားမယ်လို့ထိုင်းလွှတ်တော်အမျိုးသားလူညုံရေးကော်မတီကကတိကဝတ်ပြုပြောဆိုထားတဲ့အတိုင်းအခုလိုစုံစမ်းစစ်ဆေးမဲ့လုပ်ငန်းအဖွဲ့ဖြစ်ပေါ်လာတာပါခင်ဗျာ
အင်အားပြင်းတိုင်ဖုန်းမုန်တိုင်းဂေမီဝင်ရောက်တိုက်ခတ်နေတဲ့ထိုင်ဝမ်ကျွန်းရဲ့အနောက်တောင်ကမ်းလွန်မှာတော့တာဇာနီးယားနိုင်ငံအမှတ်ပုံတင်ကုန်တင်တင်မော်ဒဇင်နှိမ့်မြုပ်ခဲ့ပါတယ်။အဲ့ဒီတင်မော်ပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားဝန်ထမ်း၉ဦးဟာအသက်ငယ်အိမ်ကြီးတွေကိုဝစ်ပြီးတော့တင်မော်ကနေပြီးတော့အရေးပေါ်ခုံဆင်းခဲ့ရတယ်လို့ထိုင်ဝမ်မိသက်ဌာနကပြောပါတယ်။အဲ့ဒီလူတွေဟာရေထဲမှာမျောပါနေတာကြောင့်အနီးအနားမှာရှိတဲ့ထိုင်ဝမ်ကုန်တင်တင်မော့ကိုအကူအညီပေးဖို့အကြောင်းကြားထားတယ်လို့လည်းမိသက်ဌာနအကြီးအကဲရှောင်းဝန်ချန်းက AFP သတင်းဌာနကိုပြောပါတယ်။တင်မော့ကဘယ်အချိန်မှနှိမ့်မြုပ်ခဲ့တယ်ဆိုတဲ့အချိန်အတိအကျကိုမသိရပေမဲ့ကယ်ဆယ်ရေးတင်မော့ကတော့သူတို့ရှိတဲ့နေရာကိုဒေသစံတော်ချိန်မနက် 8:35 မိနစ်မှာဆက်ရောက်လာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မုံတိုင်းတန်းကြောင့်လေကအရန်ပြင်းပြီးတော့မြင်ကွင်းမရှင်းတဲ့အတွက်ကယ်ဆယ်ရေးလုပ်ရတာလဲခက်ခဲကြောင်းသူကပြောပါတယ်။ထိုင်ဝမ်တောင်ပိုင်းခိုင်ရှွန်းမြို့ကနေပြီးတော့ကယ်ဆယ်ရေးရဟတ်ရင်ထွက်ခွာလာပြီးတော့တင်မော့မြုပ်တဲ့နေရာစီကိုနေ့လယ်3နာရီလောက်မှရောက်ခဲ့တယ်ဆိုတော့ကိုထိုင်ဝမ်မိသက်ဌာနကကြေညာထားပြီးတော့အခုလက်ရှိမှာလဲရှာဖွေရေးတွေဆက်လက်လုပ်ကိုင်နေဆဲဖြစ်ပါတယ်။ရှင်းနစ်တာကာလအတွင်းမှာအင်အားပြင်းစုံတိုင်ဖုန်းမုန်တိုင်းဂင်မီထိုင်ဝမ်ကျွန်းမြောက်ပိုင်းကိုဒီကနေ့ဇူလိုင်လ25ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီးတော့266ဦးဒဏ်ရာရခဲ့တယ်ဆိုတော့ကိုအစိုးရကကြေညာထားပါတယ်။အရှေ့မြောက်ကမ်းခြေရီလန်ကနေပြီးတော့မင်းညာတကောင်းရံအချိန်လောက်အထိကုန်းတွင်းပိုင်းကိုဝင်ရောက်လာပြီးတော့မုန်တိုင်းကျတဲ့အချိန်မှာတော့တနာ142မိုင်နှုန်းအထိလေပြင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မုန်တိုင်းကြောင့်အင်ဂျင်ပေါင်း5သိန်းလောက်လျှက်စင်ပြီးပြတ်တောက်ခဲ့ပြီးတော့အများစုကတော့ဒီနေ့နေ့လယ်ပိုင်းမှာမှလျှက်စင်ပြီးပြန်ရတယ်လို့ဒေသဆိုင်ရာလျှက်စစ်ပေးဝေးဌာနကပြောပါတယ်။ထိုင်ဝမ်မုန်တိုင်းကတော့တရုတ်ပြည်မှကြီးဘက်ကိုရွှေ့လာနေပြီးတော့လေပြင်းအချိန်လျှော့သွားပေမဲ့မိုးတော့ဆက်ရွာနိုင်သေးတယ်ဆိုတာကိုမိုးလေဝသပညာရှင်တွေကခန့်မှန်းပါတယ်ရှင်။ ကြာသပတေးနေ့ညရဲ့ထိတ်တဲရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။အရင်ဆုံးတော့ဆေးရေးပြိပခပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့တွေကတိုက်ပွဲတွေဆက်ပြီးပြင်းထန်နေတဲ့အခြေအနေသတင်းကိုပြောပြပေးကြပါမယ်။ MMDA ကိုကန့်တပ်ဖွဲ့ကဒီကနေ့မနက်ပိုင်းမှာတော့လာရှိုးမြို့အခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခါကိုတင်ယူလိုက်နိုင်ကြောင်းနဲ့ဒါဟာသမိုင်းဝင်အောင်ပွဲတစ်ခုဖြစ်တယ်ဆိုတာကိုကြေညာခဲ့ပေမဲ့ဒီသတင်းကမမှန်ကန်ပါဘူးလို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်။လာရှိုးဒေသခံတွေကတော့လာရှိုးမြို့ထဲမှာတိုက်ပွဲတွေအပြင်းထန်ဆက်ပြီးတော့ဖြစ်ပွားနေကြောင်းပြောဆိုပေမဲ့အဲ့ဒီလိုမျိုးရမခါကိုတင်ယူတဲ့သတင်းကိုတော့ VOA ကိုအတိမပြုပါဘူး။လာရှိုးမြို့ကစီးရဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါတယ်။
MMDA နဲ့ပူပေါင်းတပ်ဖွဲ့တွေဟာလာရှိုးမြို့ကိုဒီလ3ရက်နေ့ကစတင်တိုက်ခိုက်ခဲ့ပြီးဒီနေ့မှာတော့လာရှိုးမြို့အရှိမြောက်တိုင်းစစ်ဌာနချုပ်ကိုလုံးဝသိမ်းပိုက်နိုင်ခဲ့ပြီးလာရှိုးမြို့ဟာလုံးဝလွတ်မြောက်သွားပြီဖြစ်ကြောင်းထုတ်ပြန်ခဲ့တာပါစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းတို့ကတော့ MMDA ကအရှိမြောက်တိုင်းစစ်ဌာနချုပ်ကိုသိမ်းပိုက်တယ်ဆိုတဲ့သတင်းဟာမှန်ကန်မှုမရှိကြောင်းနဲ့လာရှိုးမြို့မျိုးစုံရက်ကွက်တွေမှာတောင်းကျမ်းသူတွေစိတ်ဝင်နေလို့လိုက်လံရှင်းလင်းနေကြောင်းသတင်းမီဒီယာတွေကိုပြန်လည်ဖြေကြားထားပါတယ်လာရှိုးမြို့ရှိဒေသခံတူဦးကို VOE ကဆက်သွယ်မေးမြန်းရမှာတော့ရမခါကိုတင်ယူတဲ့တဲ့တင်မကြားသေးရသေးကြောင်းနဲ့မြို့တွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်နေကြောင်းပြောပါတယ
်ရမခါဖဲတော့မကြားဘူးပဲရမခါတော့မကြားတော့ဘူးဖြစ်နေတယ်ရှင်တော်မဲ့မလည်းလည်းနဲ့ဒီစင်သားလို့ပြောတယ်စင်တော်မှာကုန်စင်သားတဲ့အကာအကွယ်ကြီးထားဆိုလွယ်တော့မလွယ်ဘူးရမခါကိုကြားပေါ်တော့အကွာဒီမှာကျွန်တော်ရက်ဖက်ဖို့တကုန်တွေ့နေရတယ်ကျွန်တော်ရဲ့နောက်တလန်းနလန်းမြောက်မှာလည်းတလုံးကြက်တွေဖိုက်တာချတော့အခုနောက်တစ်ချက်ကတော့ကျွန်တော်နောက်လန်းတောင်းမှာတစ်ချက်ချတော့ဒီလေကြောင်းတိုက်ဘူးနိုင်စင်လည်းတော့ချတာတော့မင်းညတယ်ချတယ်ဟောချပြန်တယ်ကျွန်တော်နောက်ပဲဘတော်ကျန်းနေရက်ကခုရက်ကခုမဟုတ်ပါဘူးတခြားနေရာလည်းကျန်းနေရပဲ68ဖက်လည်းချနေတယ်68ဟိုမှုစီဖက်လည်းချနေတယ်အဲ့ဒါကျွန်တော်ဒီအပေါ်ထက်တက်ကြည့်တော့အာအဲ့ဒါလည်းလူရင်နဲ့လည်းပြစ်တယ်အဝေးပြစ်လည်းပြစ်တာပါ
မနေ့ညပိုင်းကလည်းရက်ကွက်ငါးမှာလက်နေကြီးကြတာကြောင့်နေအိမ်အတော်များများမီးလောင်သွားခဲ့ပါတယ်လောလောဆယ်တင်းချောင်နေတဲ့လာရှိုးမျိုးကန်တူကလည်းသူရရှိတဲ့တည်င်းအရာအရှိမြောက်တိုင်းစစ်ဌာနချုပ်ကိုတိမ့်နေဆိုတာမှန်မှန်ကြောင်းပြောပါတယ
်နေပြင်တည်င်းရတော့မဟုတ်သေးဘူးဆိုရယ်အဲ့ဒါတိလားသူကပတ်စာနဲ့ရက်ကွက်ထဲစိတ်ဝင်ပါကြားပြောရတော့ရှိတယ်လက်ရှိလည်းသူကတော့စိုက်ခွဲတော့ဖြစ်တာဒါနဲ့ကျမခါဒီတိုင်းစစ်ဌာနချုပ်ကြီးတဲ့ဝင်ပြီးမှတိမ့်နိုင်တဲ့ဟာကြီးဆိုတော့မဟုတ်ဘူးအဲ့လမ်းထောင်မှာညာမရှိသေးဘူး။ဘာမှမဆက်သေးဘူးဆိုတော့ဒီမနက်ပိုင်း7:00နာရီ7:00နာရီဘယ်လောက်ထိကိုဆက်သေးရုံလိုပါလို့ဆိုတာလောက်ရှားမှုရှိသေးရဲ့။ဒါဆက်သေးရုံဆိုတာညမခအေရီယာဝင်းထဲမှာပဲရှိရပါလား။
ဒီအပိုင်းတွေအတွင်းမှာတော့လာရှိုးမျိုးကပရဟိတအဖွဲ2ဦးလူနာတဲယူစဉ်ပြစ်ခတ်ခံရလို့ဒဏ်ရာရခဲ့တယ်လို့ပေးသောလက်ပရဟိတအဖွဲကဥဆောင်သူတူလည်းပျောက်ဆုံးနေကြောင်းနဲ့သူ့ရဲ့ကားနဲ့ပိုင်ဆိုင်ပစ္စည်းတွေကိုစစ်တပ်ကသိမ်းယူသွားတာရှိကြောင်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ PDF ပူးပေါင်းတပ်တွေဟာမိုးကုံမြို့ကိုအပီးသက်သိမ်းယူခဲ့ကြောင်းနဲ့မိုးကုံမြို့နယ်တပ်စခန်းတွေကနေစစ်သုံးပန်း30ကျော်အတွဲလိုက်ပစ်ဒုံးလက်နဲ့ကြီးအပါဝင်လက်နက်မျိုးစုံ200ကျော်နဲ့ကြီးစံအများအပြားသိမ်းဆည်းရမိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်မိုးကုံမြို့သိမ်းယူတဲ့သတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့ MNDA ကိုကန့်တပ်ဖွဲ့ကဒီကနေ့မနက်ပိုင်းမှာလာရှိုးမြို့အခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခါကိုတင်ယူလိုက်ကြောင်းကြေညာခဲ့တဲ့အချိန်မှာတော့စစ်ကောင်စီဘက်ကမမှန်ဘူးလို့ပြန်ပြီးတုံ့ပြန်တဲ့သတင်းကိုစံကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်နီဒေသလွိုက်ကော်ဘက်မှာတကြောပြန်တိုက်ပွဲပြန်ပြီးတော့ပြင်းထန်လာနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကယင်းဤဒေသကရားပြည်နယ်လိုက်ကော်မြို့မှာတော့စစ်ကောင်စီတပ်နဲ့ကယင်းဤတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြားမှာတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တိုက်ပွဲတွေကြားမှာထိခိုက်သေးချေမှုတွေကြောင့်ဒေသခံတွေကနေရွှန့်ခွာနေကြရတာပါ။ကယင်းဤဒေသဘက်ကစစ်ရေးအခြေအနေနောက်ဆုံးရသတင်းပေးပို့ထားတဲ့ရန်ကုန်ကသတင်းကိုအခြေခံပြီးတော့အလိမ္မာတင်ပြပေးထားပါတယ်။
ကရင်ဒီပြည်နယ်လွိုက်ကော်မြို့ကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးပမ်းနေတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်တိုက်ပွဲတွေကြောင့်ထိခိုက်ပျက်စီးမှုတွေလည်းရှိနေကြောင်းကရင်ဒီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးက VOA ကိုပြောပါရယ
်စစ်ကောင်စီဖက်ကလွိုက်ကော်မြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်စစ်ကြောင်းတွေဖြန့်ပြီးတော့စစ်ကြောင်းတွေထိုးနေတာမျိုးတွေရှိတဲ့အတွက်တော်လိုင်းတပ်ဖွဲ့တွေနဲ့တာတိုက်ပွဲဖြစ်ပေါ်ရခြင်းဖြစ်ပါတယ်ပေါ့နော်တိုက်ပွဲကတော့ဒီတောင်ကိုလက်ကော်လာမြို့ဝင်ဘောနော်မြို့ဝင်မြို့ထက်ဖြစ်တဲ့ဒီဟိုမိုင်းလုံးရက်ွက်ဘက်ကနေစတယ်ဘောနော်ဒီမိုင်းလုံးရက်ွက်ဘက်တောက်လျှောက်တိုက်ပွဲတွေဖြစ်ပါတယ်တိုက်ပွဲကတော့ဟိုခါတိုင်းလိုပဲဘောနော်မြို့ပေါ်ရက်ွက်မှာဖြစ်တဲ့ပြန်လာပြစ်ခတ်မှုတွေဖြစ်တဲ့စစ်ကောင်စီဘက်ကလက်နေကြီးတွေတုံးတယ်ဟိုလက်နေကြီးတွေစမတန်တုံးတယ်ဒီဟိုဘောနော်အဲ့ဒီတိုက်ပြစီတယ်ဘောနော်အဲ့ဒီအခြေအနေမျိုးတွေကတော့ရှိပါတယ်
တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေနဲ့နေအိမ်အဆောက်အဦထိခိုက်ပျက်စီးမှုတွေရှိပေမဲ့အသေးစိတ်မသိရသေးဘူးလို့လည်းပြောပါတယ်ဒီလာဇန်တုံးကတော့လွိုက်ကော်မြို့လူနေရောက်ွက်မှာလက်နက်ကြီးကြားရောက်ပါကွယ်မှုကြောင့်ကလေးတငယ်အပါဝင်၃ဦးသေဆုံးခဲ့တယ်လို့ကရီဒီလူခွေရီတီထောင်သူကိုပညာက VOA ကိုပြောထားပါတယ်လွိုက်ကော်မြို့ကိုထိန်းချုပ်နိုင်မှုပြီးခဲ့တဲ့ဇွန်လစံပိုင်ကလေးကစစ်ကောင်စီတပ်တွေကြိုးပမ်းနေတာလို့လည်းဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်မကြသေးခင်ကစပြီးတော့စစ်ရှောက်ဒုက္ခတွေတွေနေရပြန်လာဖို့တိုက်တွန်းတာဈေးဆိုင်တွေပြန်ဖွင့်လှစ်ပြီးတော့ရင်လိုင်းတွေပြေးဆွဲခိုင်းတာမျိုးတွေရှိတယ်လို့လည်းပြောပါတယ်။တိုင်းရင်းသားသတင်းဌာနဖြစ်တဲ့ဂန္ဓာယဝတီ Time ကလည်းရန်ကုန်လွိုက်ကော်ရင်လိုင်းတွေလည်းပြန်လည်ပြေးဆွဲမှုတွေရှိနေပြီးတော့ဇူလိုင်လ16ရက်နေ့ကသတင်းဖော်ပြခဲ့ပါတယ်။မျိုးဆက်သစ်ရင်လိုင်းကတော့ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကစတင်ပြီးတော့ရန်ကုန်တောင်ကြီးပြေးဆွဲပြီးအဲဒီကနေတစ်ဆင့်တောင်ကြီးလွိုက်ကော်ကိုပြေးဆွဲမှာဖြစ်တယ်လို့ဖော်ပြထားပါတယ်။စီဆိုင်လွိုက်ကော်ပြည်အောင်စုလမ်းမကြီးကိုစစ်ကောင်စီတပ်ကထိန်းချုပ်လိုက်နိုင်တဲ့အချိန်ရင်လိုင်းတွေပြေးဆွဲခိုင်းတာမျိုးလှုပ်လာတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကပြောပါတယ
်။စစ်ကောင်စီကတော့ဒီစီဆိုင်လွိုက်ကော်လမ်းကိုဒါထိန်းချုပ်လိုက်နိုင်တဲ့ဖြစ်တဲ့အတွက်အဲဒီဒီရင်လိုင်းပြေးဆွဲမှုတွေကတော့ရှိနိုင်တယ်ပေါ့နော်။နောက်ပြီးတော့မှဟိုစစ်ကောင်စီကဒီအတင်းအဓမ္မသူတို့ရဲ့ဝန်ထမ်းတွေကိုပြန်လည်နေထိုင်တာစီကမျိုးတွေအတင်းအဓမ္မကတော့သူတို့ကိုထောက်ခံတဲ့လူတွေကိုဒါဆိုင်ဖွင့်ခိုင်းတာမျိုးတွေရှိတယ်ပေါ့နော်ဆိုတော့ဟိုစစ်ကောင်စီနဲ့နီးနွယ်တဲ့လူတွေနောက်ပြီးတော့မှဟိုစစ်ကောင်စီအလို့ကြဟိုလုပ်ပေးတဲ့လူတွေကတော့ဒီအမျိုးကိုပြန်လည်ပြီးတော့မှနေထိုင်လို့ရတဲ့ပုံစံမျိုးပေါ့အောင်တော့လောက်တာမျိုးတွေတော့ဟိုရှိနိုင်တယ်ပေါ့နော်
ဒါပေမဲ့လည်းစီရေးတင်ပါမှုတွေကြောင့်နေရက်ဆော့ခွာခဲ့ကြရတဲ့ဒေသခံတွေကတော့လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်
။တို့လို့မရဘူးဒီကဲဒီကဲဆက်တို့လို့လို့မရဘူး။တို့လို့လို့မရဘူး။ဒီတော့မကောင်းဘူးပြောပါခဲ့။တော်တော်တက်ပြီတော့
ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့ရမှာလွိုက်ကော်မြို့ကအများအပြားအိုးအိမ်ဆုံးခွာပြီးတော့ဘေးကင်းတဲ့တခြားမြို့နယ်တွေစီကိုပြောင်းရွှေ့နေထိုင်ကြပြီးအများစုကအခုချိန်ထိမပြန်နိုင်သေးပါဘူး။ကရီနီဒေတာစီရင်တင်မှမို့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဒေတာခံအာဏာပိုင်တွေကိုဆက်သွယ်မေးမြန်းလို့မရသလိုစစ်ကောင်စီကတစုံတရာသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးရှင်
။ဒါကတော့ကရီနီဒေတာကရားပြည်နယ်လွိုက်ကော်ဘက်မှာစစ်ကောင်စီတပ်နဲ့ကရီနီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြားတကြောပြန်တိုက်ပွဲတွေဖြစ်နေတဲ့အခြေအနေအလိမ်မာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းအပေါ်မှာသုံးသက်ချက်ဆက်သွယ်မေးမြန်းခန်းကိုတင်ပြပေးကြပါတယ်။မျိုးဆက်သစ်လူငယ်တွေရဲ့လက်ထက်ကိုမီးရှူးတစောင်းလက်ဆင့်ကမ်းတလို့မျိုးတိုင်းပြည်ရဲ့အနာဂတ်အတွက်ရွေးကောက်ပွဲမဝင်ဖို့သမ္မတဂျိုးဘိုင်ဒန်ဆုံးဖြတ်လိုက်တာကိုအမေရိကန်ပြည်သူတွေကြိုဆိုကြကြောင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားကနိုင်ငံရေးသုံးသက်သူဥက္ကူကိုလေးကရှုမြင်ပါတယ်။သမ္မတဂျိုးဘိုင်ဒန်တိုင်းပြည်ကိုပြောကြားတဲ့မိန့်ခွန်းမှာတော့ဒီမိုကရေစီကိုကာကွယ်ဖို့နဲ့အခွင့်အရေးအတွက်ရွေးချယ်ခွင့်ကိုအလေးနက်ထားပြီးတော့မီးမောင်းထိုးပြတာလို့သူကသုံးသပ်ပါတယ်။ဥကိုကိုလေးကို VOA မြန်မာပိုင်းအစီအစဉ်ကဥသိမ့်ထိုင်ဦးကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ဥကိုကိုလေးခင်ဗျာမကြသေးခင်ကပဲသမ္မတဂျိုးဘိုင်ဒန်ကလာမယ့်ရွေးကောက်ပွဲမှာ तू မပြိုင်တော့ဘူးဆိုတဲ့သူဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တိုင်းပြည်ကိုမင်းကွန်းပြောသွားပါလိမ့်။ဒီမင်းကွန်းထဲမှာဘလို့ချက်တွေကထူးခြားချက်တွေဆိုပြီးတော့သုံးသပ်မိပါသလဲ။ဒီမင်းကွန်းနဲ့ပတ်သက်လို့ဘလို့မြင်ပါသလဲခင်ဗျာ
။ဟိုဒီမင်းကွန်းထဲမှာအင်မတန်ထူးခြားတဲ့အချက်ရှိပါတယ်။အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့အမေရိကန်ပြည်တော်စုအတွက်လည်းအရေးကြီးတယ်လို့တကမ္ဘာလုံးအတွက်လည်းအရေးကြီးတဲ့အချက်ဖြစ်ပါတယ်။ဒါကဘာလဲဆိုတော့ဒီမိုကရေစီကိုကာကွယ်ဖို့ဆိုတာအရေးကြီးဆုံးဖြစ်တယ်ဆိုတဲ့အကြောင်းသူပြောသွားပါတယ်။အဲ့ဒီပြင်သူကအမေရိကန်ပြည်တော်စုကြီးကဒီနေ့ဒီချိန်မှာကျွန်တော်တို့ပြည်သူတွေကဆုံးဖြတ်ရမယ့်အချိန်ရောက်နေပြီ။သူကလည်းသူလှုပ်ချင်တာသူဆုံးဖြတ်ခဲ့တယ်လို့သူပြောခဲ့တယ်။အဲ့တော့အမေရိကန်ပြည်သူတွေကလည်းအမေရိကန်ပြည်သူတွေလှုပ်ချင်တဲ့ဥစ္စာကိုဆုံးဖြတ်မယ်အချိန်ရောက်ပြီလို့ပြောတယ်။အဲ့ဒီပြင်သူပြောရတဲ့အထဲမှာဒီသူတို့ရဲ့လုပ်နေတာတွေကိုလူငယ်တွေကိုလက်ဆင့်ကမ်းပေးရမယ်။နောက်တစ်ခုအားလုံးကိုပါဝင်ခွင့်ပြုရမယ်။နောက်ပြီးတော့စူးစီးညီညွတ်တဲ့နိုင်ငံတော်ဖြစ်လာဖို့အတွက်ကိုအကုန်လုံးလုပ်ရမယ်။အဲ့ဒီအတွက်ကြောင့်တိုင်းပြည်မှာဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့အကာအကွယ်ရမယ်ဆိုတဲ့အချက်ကအဓိကအကြဆုံးပြောသွားပါတယ်။အိမ်မှာလွတ်လပ်မှုတို့တရားမျှတမှုတို့ကိုယ့်ရဲ့ right ပေါ့အဓိကမိမိရဲ့ right တွေအကုန်လုံးရကြဖို့ကိုအဓိကထားပြောရတာကျွန်တော်ကြားရပါတယ
်။တိုင်းပြည်ရဲ့ရှေ့ရေးပါတီရဲ့ရှေ့ရေးအတွက်သူဒီဆုံးဖြတ်ချက်ကိုကြားရတယ်ရွေးကောက်ပွဲမှာမပြိုင်တော့ဘူးဆိုပြီးတော့သူပြောထားပါတယ်ခင်ဗျာ။အ ဲ့တော့ဒီဆုံးဖြတ်ချက်ပေါ်မှာကယ်လီဖိုးနီးယားမှာရှိတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့သဘောထားရောဘယ်လိုရှိပါသလဲခင်ဗျဒီဆုံးဖြတ်ချက်ပေါ်မှာအမြင်သဘောထားတွေပြောပြပြီးပါလားခင်ဗ
ျဒါကတော့ဟိုဟာပေါ်ဘယ်လိုပြောမလဲဆိုလူတိုင်းကတော့အံ့ဩမှုဖြစ်သွားတာတော့အမှန်ပဲဒါပေမဲ့သမရဂျိုးဘိုက်ဒန်ရဲ့နောက်ဆုတ်လိုက်တဲ့အချက်ကသူ့မှာကိုခနာကိုကလည်းနည်းနည်းတုံတုံချီချီဖြစ်နေတာကိုလည်းလူတိုင်းကတွေ့တယ်။ဒါပေမဲ့သူစုပ်သွားလို့ရှုံးသွားမလားလို့ပူပန်တဲ့လူတွေအတွက်ကတော့ဒီပူပန်မှုတွေကပျောက်ကွယ်ခဲ့ရတယ်။ဘာဖြစ်လို့လဲဆိုတော့ तू က new generation ဖြစ်တဲ့56နှစ်ပဲရှိတဲ့ကမလာဟဲရစ်ကို तू လွှဲခဲ့တာဖြစ်တယ်။အဲ့တော့ तू နဲ့အတူတူဟိုလုတ်ခဲ့မှုတွေဒုသမရတယောက်အနေနဲ့ तू က confident ရှိရှိနဲ့သူ endorse လုပ်ခဲ့တာဖြစ်တယ်အဲ့ဒီအတွက်ကြောင့်သမရဂျိုးဘိုင်တိုင်းထွက်သွားတာနဲ့ပတ်သက်လို့တော့ဟိုစိတ်မကောင်းတော့ပုံကိုရေးရစိတ်မကောင်းတော့ဖြစ်ကြတယ် second term ကသူရနိုင်တဲ့အခွင့်အရေးအများကြီးရှိတယ်ဒါပေမဲ့သူ့ကိုသူသူ့အခွင့်အရေးကိုသူစွန့်လွတ်ပြီးတော့နိုင်ငံတော်အတွက်နဲ့သူတို့ပါတီအတွက် next generation အတွက်လူငယ်တွေအတွက် women တွေရဲ့အခွင့်အရေးတွေအတွက်အားလုံးကိုသူနောက်ဆုတ်ပေးလိုက်တဲ့ပုံမှာလည်းပြည်သူလူထုကဝမ်းသာကြည်နပ်တာမျိုးတွေကြားရပါတယ်ဗ
ျအခုဆိုရင်သမ္မတဘိုင်ဒန်ကသူမပြိုင်တော့ဘူးဆိုတဲ့အတွက်ကြောင့်ဒုသမ္မတကမ်ပလာဟဲရစ်ကပါတီရဲ့မဲဆွဲစည်းရုံးပွဲတွေမှာတော်တော်လေးနေရာယူပြီးတော့အသံကွန်ဆိုင်လောက်လာတာတွေ့ရပါတယ်ခင်ဗျအဲ့တော့ဒီဒုသမ္မတကမ်ပလာဟဲရစ်ရဲ့နိုင်ငံရေးဩဇာတည်အောင်မှုသူ့ပုံမှာလူထုထောက်ခံမှုကရောဘယ်လိုရှိပါလဲခင်ဗျသူကရွေးကောက်ပွဲလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာနိုင်နိုင်တဲ့အခြေအနေရောရှိပါလားခင်ဗျသူ့ပေါ်မှာကယ်လီဖိုးနီးယားမဲဆန္ဒရှင်တွေရဲ့ထောက်ခံမှုအနေထားရောဘယ်လိုသုံးသပ်ပါသလဲခင်ဗျဘယ်လိုတွေ့ရပါသလဲ
သူ့ရဲ့ပထမမိကွန်းမှာဘာပြောရလဲဆိုတော့ဒီသမရယူကောက်ပွဲကသူနဲ့ဒွန်နယ်ထရန့်ရဲ့ပြိုင်ပွဲမဟုတ်ဘူးငါတို့အားလုံးတိုက်ပွဲဝင်နေတဲ့ယူကောက်ပွဲဖြစ်တယ်ငါတို့ကဘာအတွက်တိုက်ပွဲဝင်နေတာလဲဆိုလွတ်လပ်မှုအခွင့်အလမ်းထွန်းလင်းတောက်ပတဲ့အနာဂတ်ကိုဖန်တီးဖို့အတွက်ငါတို့အားလုံးတိုက်ပွဲဝင်နေတာဖြစ်တယ်။ဒါတစ်ချက်ဒါအခွင့်မှပြောရတာဒါသူ့ရဲ့ speech ကိုကြည့်ပြီးကျွန်တော်ပြောတာပေါ့။အဲ့တော့အနာဂတ်အတွက်ငါတို့အားလုံးကအနာဂတ်အတွက်ဖြစ်ရမယ်။ငါတို့ရဲ့ယုံကြည်ရက်တွေကိုအတက်နိုင်ဆုံးပြည့်စုံအောင်ငါတို့တွေဖန်တီးရမယ်။အဲ့တော့ငါတို့တွေညင်ညွတ်ရင်သူပြောရတဲ့အထက်မှာငါတို့ကအားလုံးကအာသုံကစိုက်လုံးမယ်။စူးစီးကြမယ်။အားလုံးကိုအတိပေးစီရင်မယ်ဆိုရင်အောင်ကိုအောင်မြင်ရမယ်အဲ့တော့ तू ပြောရတဲ့အတွက်မှာဘာအရေးကြီးဆုံးလဲဆိုတော့လွတ်လပ်ရေးတရားမျှတရေးတရားဥပဒေစိုးမိုးရေးရှိတဲ့နိုင်ငံမျိုးကိုဖြစ်စေချင်သလားဗျာမဒါနဲ့စိုးရိမ်မှုတွေနဲ့အမုန်းတရားတွေနဲ့ရောထွေးနေတဲ့ chaos ပေါ့ဗျာဖြစ်နေတဲ့နိုင်ငံမျိုးကိုရွေးချယ်မလားအဲ့ဒါပြည်သူလူထုကြီးမှာပဲတောင်းဝင်ရှိပါတယ်လို့ပြောသွားတယ်အဲ့တော့ဒီသမရနဲ့ဒုသမရရဲ့ပြောကြားချက်ကဘယ်ဟာကိုဥတီနေတယ်လဲဆိုတော့ပြည်သူသားအမိပြည်သူသားအဖလို့သူတို့ဥတီနေတာဖြစ်တဲ့အတွက်ကြောင့်ဒီ voice ကတော့တူတူပဲပြောပုံပြောနည်းမတူတာပဲရှိတယ်ပြည်သူကိုအဓိကထားတဲ့ဒီမိုကရေစီနဲ့အခွင့်အရေး women right abortion right ဒီလိုမျိုးပြည်သူတွေဖြတ်ချခွင့်မိမရဲ့အခွင့်အရေးလိန်သူချစ်ခင်ခွင့်အဲ့လွတ်လပ်ခွင့်နေနဲ့တရားမျှတမှုတွေအတွက်ကိုဟိုပြောဆိုသွားတဲ့အတွက်ကြောင့်လူငယ်တွေအနေနဲ့အင်မတန်မှဟိုတက်တက်ကြွကြွသူတို့ထောက်ခံတယ်ဒီမိကွန်းပေါ်မှာအင်မတန်မှသူတို့လူငယ်တွေအနေနဲ့သဘောကျတာကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့ကိုကိုလေးကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့သမ္မတဂျိုးဘိုင်ဒန်တိုင်းပြည်ကိုပြောကြားတဲ့မိကွန်းနဲ့ပတ်သက်ပြီးတော့သုံးသပ်ပြောဆိုလိုက်တဲ့အမေရိကန်နိုင်ငံရေးသုံးသပ်သူဥကိုကိုလေးကို VOA မြန်မာပိုင်းကဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဦးဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြမြမရေးသုံးသပ်ချက်ကျန်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်။ကျမတို့ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးနိုင်ပါတယ်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့န နေ့စဉ်အီးမေးသတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးသတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနည်းနှစ်ချင်းပို့ပေးနေတဲ့အီးမေးသတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရယ်ရှင
်။မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့ကြာသပတေးနေ့ညမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရယ်ရှင်။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေတာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးကြပါရယ်ဒီသတင်းပတ်မှာတော့ရခိုင်ဒေသရဲ့နိုင်ငံရေးပထဝီဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါရယ်19ရာစုရခိုင်ပြည်ဟာဘင်္ဂလားပင်လယ်ကွေ့ရဲ့ကူးသန်းရောက်ဝယ်ရေးကွန်ရက်မှာတော့အချက်အချာနေရာတစ်ခုဖြစ်ပါတယ်ဆိုတော့ကိုတမိုင်းဆရာတွေကအတိအမှတ်ပြုကြပါရယ်ဒီလိုမျိုးဖြစ်လာအောင်လဲနိုင်ငံရေးပထဝီကဖန်တီးပေးပုံကိုဦးအောင်ခင်ကတင်ပြထားတာရှုစားနာစင်ပါရှင်
လွတ်လပ်တဲ့ရခိုင်ပြည်ဟာ19ရာစုမှာဘင်္ဂလားပင်လယ်ကွေ့ရဲ့ကူးသန်းရောက်ဝယ်ရေးကွန်ရက်မှာအကျဲ့အကျံနေရာတစ်ခုဖြစ်ကြောင်းသမိုင်းဆရာတွေအသိအမှတ်ပြုကြပါတယ်။ပတ်ဝန်းကျင်နိုင်ငံတွေနဲ့ကူးလူဆက်ဆံနိုင်တာမှုနိုင်ငံတိုးတက်မှုအတွက်လိုအပ်တဲ့လူသားနဲ့ရုပ်ဝတ္ထုပစ္စည်းရင်းမြစ်ကိုရရှိခဲ့တယ်လို့ပြင်သစ်ပညာရှင်ဒေါက်တာဂျက်ပီလိုက်တာကဆိုပါတယ်။16ရာစုအလယ်ပိုင်းက19ရာစုတည်းနောက်ပိုင်းအထိဖြစ်တဲ့အနှစ်150ကာလဟာရခိုင်ပြည်ရွှေရောင်လွှမ်းခဲ့တဲ့ကစ်ဖြစ်တယ်လို့ဆိုပါတယ်ဒီကစ်မှာမြမပြင်းရဲ့ကျူးကျော်မှုကိုနှစ်ကြိမ်တိုင်တိုင်တွန်းလှန်နိုင်ခဲ့ပါတယ်18ရာစုနောက်ပိုင်းဘိုးတော်ဗဒုံမင်းလက်ထက်ရောက်မှရခိုင်ကိုမြမသိမ့်ပိုင်နိုင်ခဲ့တာဖြစ်ပါတယ်မြောက်ဦးခေတ်ကောင်းစဉ်ကာလကတော့ရခိုင်ကစစ်တကောင်းကိုသိမ့်ပိုင်ပြီးဒါကာမျိုးကိုရခိုင်ရေတပ်ကဝင်ရောက်တိုက်ခိုက်ပြီးမိရှို့တဲ့အထိအင်အားကောင်းခဲ့ပါတယ်။ရခိုင်စစ်တပ်မှနိုင်ငံခြားစစ်ပီအများအပြားဝင်ရောက်အမှုထမ်းတယ်လို့ဒေါက်တာလိုင်ရာကဆိုပါတယ်။ရခိုင်နိုင်ငံဆိုတဲ့ဇာကားကို18ရာစုကြောက်စာမှာတွေ့ရှိရတဲ့အတွက်မြောက်ဦးခေတ်မတိုင်မီကတည်းကရခိုင်နိုင်ငံဆိုတဲ့အယူအဆရှိခဲ့ပုံရတယ်လို့ဒေါက်တာကျော်မင်းထင်ကဆိုပါတယ်။ကစ်တွေပြောင်းမင်းနဲ့ပထူကြီးအနေအထားကပြောင်းလဲတာမဟုတ်ပါဘူး။နတ်မြစ်မယူမြစ်ကလဒံမြစ်နဲ့လင်းမြုံမြစ်တွေဟာရခိုင်သမိုင်းနဲ့ခွဲမရတဲ့မြစ်တွေပါ။ကလဒံလေးမြို့နဲ့မယူမြစ်တွေဟာစစ်တွေအနီးမှာဘင်္ဂလားပင်လယ်ကွေတဲ့စီးဆင်းသွားကြပါတယ်။ရခိုင်ရဲ့စိုက်ပျိုးမြေ၃ပုံ၂ပုံဟာကလဒံနဲ့လေးမြို့မြေဝန်းဒေသမှာရှိပါတယ်။စစ်တွေပုံနှကျွန်းကြောက်တော်မြောက်ဦးပေါက်တော်မင်းပြားနဲ့ရသေတောင်ဟာဒီမြင်ဝန်းဒေသမှာရှိပါတယ်။ညဝရီဝေတာလီနဲ့လေးမြို့မြောက်ဦးစားတဲ့ခေအဆက်ဆက်ဟာမြင်ဟောင်းဒေသမှာရင်ကျေးမှုထွန်းကားပါတယ်။အခုတော့ကလတန်မြင်ဟာအိန္ဒိယနိုင်ငံအရှေ့မြောက်ပြည်နယ်တွေရဲ့ပင်လယ်ထွက်ပေါက်ဖြစ်လေအသုံးဝင်နေတာတွေ့ရပါတယ်။ဒီပြည်နယ်တွေဟာစစ်တွေကတစဉ်အပြင်လောကနဲ့ဆက်တွေ့နိုင်ရင်တိုးတက်ဖွံ့ဖြိုးဖို့အလားအလာကောင်းပါတယ်။အာရခတတ်တော်မပေါ်မီကစတင်ခဲ့တဲ့ကရတန်ဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းဟာအာရခတတ်တော်အားကောင်းလာချိန်မှာအသွင်ပြောင်းမှုအခြေအနေရောက်လာနိုင်ပါတယ်။ရခိုင်ဒေသကိုဘယ်သူကပဲအုပ်ချုပ်အုပ်ချုပ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ဟာအိမ်ကြီးကျွင်းဖြစ်နေတာမို့အမြဲတမ်းဆက်ဆိုင်နိုင်မဲ့နီးလန်းကိုရှာဖွေဖို့တိုးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရာဂါမာတီဘန္ဒာဘာနဲ့ကောက်ဆစ်ဘဇားဆိုတဲ့ခရိုင်သုံးခုဟာရခိုင်ဒေသနဲ့ထိစပ်နေပါတယ်။ရှေးကတည်းကနိုင်ငံရေးစီးပွားရေးယဉ်ကျေးမှုလူမျိုးရေးမှာဆက်ဆံရေးရင့်တန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာရခိုင်လူမျိုး2000လောက်နေထိုင်ကြောင်းသိရပါတယ်။ဒီကြားတဲ့ရိုဟင်ဂျာ1000လောက်ကိုလက်ခံထားရတာမို့
ဘင်္ဂလားဒေ့ရှ်အဖို့ရခိုင်ပြဿနာပြည်လဲရေးဟာအထူးအရေးကြီးပါတယ်မထိုင်နိုင်မသိနိုင်လူမှုရေးတိုးပွားနေတဲ့ဘင်္ဂလားဒေ့ရှ်ဟာရခိုင်ဒေသကပဋိပက္ခအတွက်ရတက်မအေးဖြစ်နေပုံရပါတယ်စစ်ကောင်စီကုတန်ရောင်းဝယ်ရေးစီရင်အရာမြန်မာဘင်္ဂလားဒေ့ရှ်နေဆက်ကုံသွေးရေးကျဆင်းနေကြောင်းသိရပါတယ်2020နှစ်ဇွန်လကနေဆက်ကုံသွေးရေးပမာဏဟာဒေါ်လာ7သန်းရှိခဲ့ပေမဲ့2023ဇွန်လမှာတော့ဒေါ်လာ4သန်းလောက်သာရှိတော့တယ်လို့သိရပါတယ်။မောင်းတော်နဲ့စစ်တွေနေဆက်ကွန်ဝေးစခန်းတွေကဘင်္ဂလားဒေ့ရှ်ကိုတင်ပို့တဲ့ပို့ကုန်ပစ္စည်းတွေထဲမှာရေချိုး90ရာခိုင်နှုန်းအထိပါဝင်ပြီးကျန်30ရာခိုင်နှုန်းကကုန်ကြောက်နဲ့စိုက်ပျိုးလေယာဉ်ထွက်ကုန်တွေဖြစ်ပါတယ်။တကယ်တော့အေယာဝတီ၊ပဲခူးနဲ့ရန်ကုန်တိုင်းကရေချိုးငါးတွေကိုရခိုင်နေဆက်ကတဆင့်ဘင်္ဂလားဒေ့ရှ်ကိုတင်ပို့နေတာပါ။ရခိုင်ဒေသရဲ့နိုင်ငံရေးပထဝီဟာဘင်္ဂလားပင်လယ်ကွေ့ရဲ့ကုသရောင်းဝယ်ရေးကွန်ရက်မှာအရေးပါအရာရောက်ကြောင်းသမိုင်းဆရာတွေအသိအမှတ်ပြုထားပါတယ်။ဒီအခြေအနေကြောင့်မြောက်ဥခိအနှစ်150ကိုရွှေရောင်နှွမ်းနဲ့ကစ်လို့ခေါ်ကြတာဖြစ်ပါတယ်။အရက်ခတ်တပ်တော်ဟာဖုံးမိနေလာတပ်ပခဲ့တဲ့ရခိုင်နိုင်ငံကိုပြန်လည်တီထောင်ဖို့တာဆုနေပုံရပါတယ်။ဒီရွယ်ချက်အကောင့်တဲမပေါ်နိုင်အောင်စစ်ကောင်စီကလည်းအပြင်းထန်ကြိုးပမ်းနေပုံရပါတယ်။တရုတ်ရဲ့ရေနံဓာတ်ငွေပိုက်လိုင်းနဲ့အခြားစီးပွားရေးစီမံကိန်းတွေရှိလာတာဟာရခိုင်ဒေသရဲ့ထူးခြားမှုတစ်ခုဖြစ်ပါတယ်။အိန္ဒိယရဲ့အရှေ့မြောက်ပိုင်းဒေသဖွံ့ဖြိုးရေးအစီအစဉ်မှာလဲကလတန်ဘက်ဆုံစီမံကိန်းဟာအရေးကြီးပါတယ်။ရခိုင်ဒေသမှာပြိုင်ဘက်ဖြစ်တဲ့တရုတ်နဲ့အိန္ဒိယရဲ့မဟာစီမံကိန်းကြီးတွေအကောင့်တွေဖော်နေတာကိုမှန်ကန်စွာကင်တွယ်နိုင်ဖို့လိုပါတယ်။ပြည်တွင်းတော်လှန်ရေးအင်အားစုတွေအပြင်ဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့တရုတ်နယ်လဲအဟသာတဖြစ်ဖို့ကြိုးပမ်းရပါလိမ့်မယ်ခင်ဗျာ
ရခိုင်ဒေသရဲ့နိုင်ငံရေးပထဝီအကြောင်းဥအောင်ခင်စူးစီးတင်ပြပေးထားတဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုကြာသာရင်းနေညနဲ့တောက်ကြမနက်ခင်းနေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ကျမ်းမာဧကန္တကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ကာလာဝမ်အန်ရရှိသူကုသရေးနဲ့ပြန့်နှံ့မှုထိန်းချုပ်ရေးဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်ရန်ကုန်မှာပါဆက်ပြီးတော့ပြန့်နှံ့နေတဲ့ကာလာဝမ်ယောဂါကြောင့်အသက်အန္တရာယ်ရှိတဲ့သူတွေကိုကြိုတင်ကုသပေးပြီးတော့ဆက်ပြီးတော့မပြန့်အောင်ထိန်းချုပ်နိုင်မှုအတွက်ကျန်းမာရေးပညာရှင်တွေအကြံပြုနေပါတယ်။ကိုခံအားနည်းတဲ့အန္တရာယ်ရှိတဲ့သူတွေကိုဘယ်လိုမျိုးကြိုကုပေးသင့်ပါသလဲ။ပြန့်နှံ့မှုတွေကိုဘယ်လိုမျိုးထိန်းချုပ်သင့်ပါသလဲဆိုတာကိုနယူးယောက်မြို့ကအထွေထွေယောဂါကုဌာနဒုတိယဆေးရုံအုပ်ကြီးလက်ဖြင့်မြန်မာလူနာတွေကိုအင်တာနက်ဖုန်းကနေတဆင့်ကုသပေးနေတဲ့ကုဆက်ယောဂါအထုကုဒေါက်တာဇေယသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။
โอเคดร.เสียแซกครับကျွန်တော်တို့မြန်မာနိုင်ငံတဲ့ရန်ကုန်လိုမြို့ကြီးကနေရာတချို့မှာပါပြင်းထန်ဝမ်းပြက်ဝမ်းလျှောဖြစ်တဲ့ကာလဝံယောဂါဆက်ပြီးတော့ပြန့်နှံ့နေချိန်မှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးအသက်ဆုံးရှုံးမှုမရှိစေရေးနဲ့စမဖြစ်အောင်ကာကွယ်ရေးတွေကိုပြောခဲ့တာမှာအန္တရာယ်ရှိတဲ့သူတွေကိုလည်းနည်းနည်းထည့်ပြောခဲ့တာမို့ဒီအန္တရာယ်ရှိတဲ့သူတွေအတွက်အသက်အန္တရာယ်ကနေကာကွယ်ပေးရင်းနဲ့တစ်ဆက်တည်းမှာဒီယောဂါကိုနောက်ဆုံးထိန်းချုပ်နိုင်ရေးကိုအဓိကပြောမှာမို့အန္တရာယ်ရှိသူတွေအတွက်ကနေစရှင်းပြပေးပါလားဆရာကြီ
းခုငါကြာစင်းတဲ့လူတွေပေါ့လေ HIV ဘာလို့လဲဆိုသူတို့မှာကအင်းမဲ့ကိုခံအားမရှိတဲ့အခါကျတော့နည်းနည်းလေးဝင်သွားတာနဲ့သူတို့ဒုက္ခရောက်တယ်နော် HIV ယောဂတွေပုံတိုင်းကလည်းဝင်သွားဖို့ဆိုအရန်လွယ်ယောဂလေးဆိုတော့ကျွန်တော်ရန်ကုန်မှာရှိတဲ့အချိန်တုန်းကနံပါတ်နှစ်30ပေါင်းပြင်တုန်းကဆိုရင် HIV စာဖြစ်ခဲ့ခြင်းကအများစုတော့ HIV တွေကအသက်ဆုံးရှုံးသွားတာဝင်ကျော်ပြီးတော့ပဲဆုံးရှုံးသွားကြတာလေဆိုတော့ဘာကြောင့်လဲဆိုကျွန်တော်ဒီဝင်းကိုမထိနိုင်ဘူးပေါ့နော်ဘာကြောင့်လဲဆိုတော့ဒီပိုးကရှိနေသေးတယ်ဆိုလို့ရှိရင်ဘာကြောင့်ဖြစ်မှန်းမသိဘူးသူတို့ကတာမန်ပိုးတော်မှာသူတို့ဝင်ရှုံးနိုင်တယ်ဆိုတော့လေဒါကြောင့်မို့အထူးဖြင့်တော့ကစီဂျိုယောဂါတွေတိတ်ပြီးတော့စီဂျိုတိတ်ပြီးတော့မထိနိုင်တဲ့ယောဂါသမားတွေပေါ့နော်သူတို့ကိုယ်တိုင်ကတော့ဒီအင်ဆူလင်သုံးနေရတဲ့စီဂျိုယောဂါတွေဆိုလို့ရှိရင်ကိုယ်ခန္ဓာထဲမှာရှိတဲ့ marker တွေပေါ့အထူးဖြင့်ဒီ gastrointestinal system ကိုခေါ်တဲ့အစာရည်နဲ့ဥလမ်းကြောင်းမှာရှိတဲ့ marker တွေကတော့အလုတ်ကောင်ကမလုတ်တော့ဘူးဆိုမလုတ်တဲ့အခါကျတော့သူတို့ကအလွယ်တကူနဲ့ဝင်းရှော့နိုင်တယ်ပေါ့လေဆိုတော့ဒီလူတွေကတော်တော်လေးကိုဒုက္ခရောက်နိုင်ပါတယ်ဆိုတော့သူတို့အတွက်ကကျွန်တော်တို့ကထိန်းဖို့အတွက်ကတစ်ခါတည်းကြရင်တော့အဲ့လိုလူတွေမှာကျွန်တော် antibiotic ပါကျွန်တော်တို့လိုတာပေါ့နော်ဆေးရုံတင်ရမှာပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုတော့ဒီ antibiotics ပရိဇီဝဆေးပေါ့နော်ကြိုပေးထားပြီးတော့အန္တရာယ်ရှိနိုင်တဲ့တွေကိုပြင်းပြင်းထန်ထန်မဖြစ်အောင်ကာကွယ်တာဆိုတော့အခုလိုဒီပြင်းထန်နိုင်တဲ့အဆင့်ရောက်နိုင်မရောက်နိုင်ခွဲခြားနိုင်တဲ့အနေအထားရှိလားဆရာကြီး
ဟို Dahman Wincho de Yoga la Damamun Dahman de Puri Kunalu by Tiyajan did a Wincho Yoga la Sura. He died in Jibi Pyolu, Yabau, Abaro, Asamalu, Wincho, Dayanik, Linga Chakala Dwami, Naga Chakala Dwami, Piwaru, Yatwabari, Yadoakin, Mapiabau, Yadoakin, Yan, Manomahu, Yadoakin, Tuima Babau, Winni Tayaro.Gusari, Macaune Savoma, Moody, Bidoro, a yin, Yepinello, a yin, a pan, a yawning on a chip, and a holly. Tao Chi Bidor later, Uda, Kala, Wanyoga, Mahopa, Uda, you, the mayor, the general Piolo, Maya, Uboli. So, to get a good chima, Jamai, Utana, Luca, even the last evening, Yoga, Pinny, by General Jalita, Dom Bemasavi, or Pietro Pioebo, no, so I yakuatima.
ဒါဆိုကျွန်တော်စဉ်းစားကြည့်လို့ရှင်ကျွန်တော်တို့သုံးနေစကလုံးများဆိုတော့ Latone, Yawne, Pipi, Dilu, community of self loading and do not to say Dadamu, the attack with us at Yawadala. So Dam Yoga, Pinyashini, Wimpio, Songzama, Balulesu, Daman, Piru, Yawine, Jonogin, Lulu, Yabau, Dilu, a dread Joga, Benodine, Ulalesura, Pomanangama solution, or General Sejangi Masu, you know, a choir of PSM, a choir of poly, preventive medicine, a choir of poly, Kawaiine, a Pinya Itana, Lodo, Corey, do it. So I Tanari, my loaded Louis solution, D, Pinya, Yaku, Kangong, Yale, Javari, Payani Blue, Sapido, Blue Sample, Loari, Giu Blue Sample, Loari, Duro Nine, Tanu Pinari, Ogono Dapa. So Dilu Luyale, Pavan Patamusha, Dama, Dalin, you know, control Luyama.
Okay, sir, a little tea.Kagwe Sipinya ne Tanaga Agulo Tin Tane Kuse Yoga Atrama the gay ye bala ni tabosiano.
The gay luda yen one nipong yong yazwa kala one yoga chipido luri town net chipido the song jungle haria by jump jelly so damn pinya yeti to room the tea now to kwa damn you pinya yeti u see wood we machine to jump now to kwa technical core nilani matone to jump on the yoga jump chiman in the tea blue.Sapido, you control over manamati, control of Busura, Soso Dima control Yali, Soso Matibene Pabio, Diamla, Diacotemashide, Gia Pietala, Diacotemashide, Lambi, Lama Mayani, the sign up Chinia, Dama Muli, sign name Mayani, a restaurant, Daria, Pinyala, Dari Pomoa, Sonzano Mavi, Soso control low line, Kajano Mada, the Naruni, the seller Pima Puane.
Okay, so I don't know if you have any questions. I'm going to ask you a question. I'm going to ask you a question. I'm going
to ask you a question. I'm going to ask you a question. I'm going to ask you a question. I'm going to ask you a question. I'm going to ask you a question. Blanket vaccination. I'm going to ask you a index. I'm going to ask you a question. I'm going to ask you a question. I'm going to ask you a question.ဒါပေမဲ့ပထမကိစ္စတော့ခုနလိုခေါ်တဲ့ကိုရိုနာလိုခေါ်တဲ့ကာလာဝါရောဂါဒီလိုတိုက်တာတော့ဒီတဲ့ဟိုဝမ်ဖြစ်နေတဲ့ဆိုလို့ရှိရင်တော့ဒီဗက်ကဆင်းတို့ဟာမျိုးတောင်းပြီးတော့ဘလန့်ကက်ဗက်ဆင်နေရှင်သဟိုးဒီရက်ွက်ပေါ့နော်ဒီတရက်ွက်ဆိုတရက်ွက်နှစ်ရက်ွက်ဆိုနှစ်ရက်ွက်အဲ့ဒီလူတွေကိုပေးရပါတယ်ဒါမှသာရင်ကျွန်တော်တို့ ဒီလိုမျိုးရေထဲမှာကလိုရိုက်ထည့်ရတို့ရက်ွက်ထဲမှာရှိတဲ့ဒီသမင်းဆိုင်တွေထဲမှာရှိတဲ့စိုင်တွေတွားပြီးတော့အုပ်ထားသလားလက်ဆွဲဆုပ်ပြီးတော့အတုပ်တွေကိုရောင်းသလားငွေငါးဆိုင်တွေမှာဘယ်လိုလုပ်တယ်လဲရေခဲကြီးရောင်းနေတဲ့ဆိုင်တွေမှာဘယ်လိုလုပ်တယ်လဲအချွေရောင်းနေတဲ့ဆိုင်တွေမှာရေခဲတွေကဘယ်အားနေရတာလဲဒါတွေကအစသူတို့အများကြီးလုပ်လို့ရတဲ့ဘိုင်းရှိပါတယ်ဟုတ်ကဲ့ကျေးဇူ
ကာလာဝမ်းယောဂဆက်ပြီးတော့မပြတ်နှံ့အောင်ထိန်းချုပ်နိုင်ရေဘလို့မျိုးကာကွယ်စောင့်ရှောက်တဲ့လဲဆိုတာကိုကူးဆက်ယောဂအထူးကဒေါက်တာဇေယသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြခဲ့တဲ့ကျန်းမာရေးခန်းနာပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မြန်မာပြည်တဝန်းတိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုစူးစီးတင်ပြပေးခဲ့တဲ့တိုင်းရင်း
Passing, then set to Ame, Tayan the Din Waka, Jusubare, Yamanang at the one, Tayan da Lumusu, Rini Tanjari, Yate Darima, Pipiani, Pipia Dune, Tayan da Ri, then we go, Tin Hat then set Tara Pipare.
Mingla Bashan, Tama Amiba, Nezadida, Dina the Dinaudi, then set Hara Dibat, Tayan the Dino Manasi, Yamarigaro, Sigang Siga, Luigo Mune, Biansu Lama Jigo, Biale Tainto Nai, Tuzi Sinare, Drua, Luigo Muboga, Yaguet Rita, Diboris at Ipini Bari, Gatinet and Crea, Puerto GBC, Okata Hound, Dota Kalam Samsung, Bianlu Labi Pibari. The January Temaro, Mumbi Nets, I may own unit, take up Pony down the town, Lizangane, Bonje, Kangayalu. Did I can we a power? A yaw those at Hamanet, they soon get it down the Gunasi Apo Shinibari.
Jamaga Nang Hom Machin, Trin Rigu, Gorobanet do, Din Sapitwa Mava, Gayan Muta, Sion Kanu, Dudia Ogata, Hau Nosi Pura Singha, Zulaylana Sali Anima, Guelun Tobare, Gayan Muta Mi, Sion Yetu, Duyemu, Hau Lepte, Badu Nosi Pura Singha, The Ingen Sayoga, Jau, Namajam Tenevi, Tainangama, Sekuta Mukanyu, Nain Guelun Keda Pitello, Nisa Tu, Dioga, Piovare, Dinya Ye, Muta Mi, Nekalitanga, Yelungani, Abjin, Gayan Muta, Sion. KNU take down counts on the Arigo Tawon Yukedu, but do not see Pora Sing Guelon Tore Apo, Gayin Pitu Rene, Dola Yet Taiwan at one end in Javare, Gayin Muda Lumia Yet Tamaro, KNL, Susi Cho Houne, Gayin Muda Siyong Ogara Hound, Bochochi Sotamala Boy at the Mipchapi, Mwichin Shiao Tega, Liam Yau Pibare, but do not see Pora Singha, Guelon Chema at that Tose Guni Shibi Pibare.
Granny B. Luegoma, two six in a re, Sigonsi Tane, Granny Tolain Pupanta Duja, type where we set type Pipuani Vare. Sulaila Nase Yeni Laugani, Naseli Yeni a tea, type where we Pipuani Ralu, Vivian C. Yetrin and Jim Yika Piovare. Sigonsi Taga, Luego Mune, Pitonsu Lama Jigu, Piane Tin Choyi, two six in Tai Kailare Dwe, Luego Mupoga, Yakurima, type where we set type Pilar, Alu Piovare, type where Dwen Sigonsi Beka, Lenegine, Picamuri Bin, Lijanganiba, Bonje Tai Kaimuri, Loni Jong. Taipuere napetika jasu muriba shini de lu, donan yebo teoga piovare.
ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ထဲကကျွဲထိုးရွာမှာတော့စစ်ကောင်စီတပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးအမျိုးသမီးတယောက်သေဆုံးခဲ့တဲ့အပြင်အယက်သားလေးယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်စစ်တွေမျိုးရှိစစ်ကောင်စီတပ်ရင်းကပုံနာကျွန်းမြို့နယ်ထဲကကျွဲထိုးရွာကိုဇူလိုင်လ 23日မှာမိသားစုတစုတည်းကဖြစ်တယ်လို့နိစသူတွေကပြောပါတယ်ထိခိုက်ဒဏ်ရာရရှိသွားတဲ့ပြည်သူတွေကိုလက်ရှိမှာတော့အာရက္ခတပ်တော်အေအေကစေကူတမှုပေးထားပါတယ်
23日နှစ်ခွန်စစ်စင်ရီဒုတိယပိုင်းအဖြစ်ရှမ်းမြောင်နယ်မန္တလေးတိုင်းထဲကနောင်ချိုကျောက်မဲတီပေါ်လာရှူတိနီမိုးမိတ်မိုးကုတ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပြီးလာရှူမြို့အခြေဆိုင်စစ်တန်းရုံးကိုသိမ်းပိုက်နိုင်ရေး MNDA တပ်တွေကပြင်းထန်ထိုးစစ်ဆင်နေပါတယ်ဇူလိုင်လ 23日အရောက်300ကျော်အလင်းဝင်လာတယ်လို့ကုကံအဖွဲ့MNDA ကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲတွေကလက်နက်ကြီးတွေကြောင့်လာရှူမြို့ခံအရောက်30ကျော်သေဆုံးပြီး80နီးပါးတန်ရာရခဲ့တယ်လို့အကူအညီပေးနေသူတွေကပြောပါတယ်
ချင်းကွယ်တပ်ဖွဲ့ CDF ဟာခါကဟာခါမြို့မှာရဲစခန်းကိုဝင်စီးခဲ့ပြီးအကျဉ်းသား60ကျော်ကိုကယ်ထုတ်ခဲ့ပါတယ်ထောင်တန်းတက်တဲ့ ပြစ်ဒဏ်ချမှတ်ခံရတဲ့အမျိုးသမီးတယောက်နဲ့ CDF တပ်ဖွဲ့ဝင်73ယောက်ပါဝင်ပါတယ်။ဟာခါမျိုးအကစားကွယ်အထက်နားကအကျဉ်းသားတွေကိုချုပ်နှောင်ထားရှိတဲ့မြို့မရဲစခန်းကိုဇူလိုင်လ20ရက်နေ့မနက်9နာရီလောက်မှာဝင်ရောက်စီးနင်းခဲ့တာဖြစ်ပြီးအမျိုးသမီး73ယောက်နဲ့အမျိုးသား49ယောက်ကိုကယ်ထုတ်နိုင်ခဲ့တာဖြစ်တယ်လို့ CDF ဟာခါဥက္ကဋ္ဌကပြောပါတယ်။ဟာခါမျိုးမှရဲစခန်းဝင်ရောက်စီးနင်းမှုအထက်စစ်ကောင်စီလက်အောက်ခံရဲတပ်သား3ယောက်တည်ဆုံခဲ့တယ်လို့လက်နက်ခဲယမ်းတွေလည်းသိမ်းဆည်းရမိခဲ့ပါတယ်။
ကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆမ်ဆွန်တနင်္လာနေ့မနေ့ပိုင်းမှာပြန်လွတ်လာပြီလို့နေဆက်သူတွေကပြောပါတယ်။ AB လာတော့ကပြန်လွတ်လာတဲ့ဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီက3လကျော်ကြာထပ်မံဖမ်းဆီးထားပြီးပြန်လွတ်ပေးခဲ့တာလို့နေဆက်သူတယောက်ကပြောပါတယ်။ဒေါက်တာကလမ်ဆမ်ဆွန်ကို2022ခုနှစ်ဒီဇင်ဘာလ4ရက်နေ့ကမန္တလေး PP ဆိုင်ရာလေးစိတ်ကနေစစ်ကောင်စီတပ်ကဖမ်းဆီးခဲ့ပြီးမတရားအသင်ဆက်သွယ်မှုပုံမှန်18905ကကြီး52ကကြီးပုံမှန်တွေနဲ့တရားစွဲဆိုပြီးထောင်ဒဏ်6နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်ဒေါက်တာကလန်ဆန်ဆွန်ပြန်လည်လွတ်မြောက်လာတာကိုကြိုဆိုကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဇူလိုင်လ23ရက်နေ့မှာထုတ်ပြန်ထားပါတယ
်အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါမွန်ပြည်နယ်ကြိုက်မရောမြို့နယ်တဲကငပုအင်းရွာဖုန်ကြီးကျောင်းကိုအာဇာနီနေ့ဇူလိုင်လ19ရက်နေ့မှာစစ်ကောင်စီကလေယာဉ်နဲ့ပုံကျဲခဲ့လို့ဒေသခံတွေအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်အယောက်30ထက်မနည်းတေဆုံးခဲ့ပါတယ်ဒီအကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ
် KNLA တော်လှန်ရေးမဟာမိတ်ဖွဲ့တွေကငပုအင်းဖုန်ကြီးကျောင်းမှာစီဝေးလုပ်ဖို့ချိန်ဆထားကြတာဖြစ်ပြီးလမ်းမှာကာဘိန်ပေါက်သွားတာကြောင့်သက်ဘေးကနေတီတီလေးလွတ်မြောက်ခဲ့ရပုံကို KNU တပ်မဟာ6လိုင်းရင်ဘတ်တာလိုင်းရင်စစ်ကြောင်းမှုဘုံမှုစောအဲဆေးဝါကအခုလို့ပြောပါတယ်
တော်လည်းတရားနဲ့ထွက်လာတဲ့အချိန်မှာလမ်းလေးမှာတော်သေးလို့ကားပြေးရလဲကကောင်းလိုက်တဲ့ကိုချိန်ချိန်လေးကိုထပေါက်သွားတော့အဲ့မှာနိုင်ဝဲလောက်ကြာသွားတဲ့ခါကျတော့တော်တော်ကကောင်းသွားတယ်အဲ့တော့ဒါမှမဟုတ်ဆိုအဲ့ဒီအဲ့ဒါလည်းနည်းနည်းစစောကျွန်တော်ထားရောက်လာမယ်ဆိုလို့ရှိတော့အဲ့မှာတို့ရည်ရွယ်တဲ့အတိုင်းကျွန်တော်လည်းပွဲပြတ်ပဲကျေဝါတဲ့နေရာနဲ့အခန်းနဲ့နေရာနဲ့တို့လာကျေဝါတာကွက်တိ
ငပုအင်းဖုန်ကြီးကျောင်းမှာ KNLA မဟာမိတ်ပူပေါင်းတပ်ဖွဲ့လိုင်းရန်ဘတ်တာလိုင်းစစ်ကြောင်းပြည်တို့ကာကွယ်ရေးတပ်ဖွဲ့ကြားဖြူစစ်ကြောင်းကလုံးစစ်ကြောင်းကကောင်းဆောင်တွေဒေရကလူမှုအတင်းဖွဲ့တွေလူငယ်တွေနဲ့စီဝေးလုပ်ဖို့လူစုနေတဲ့အချိန်မှာစစ်ကောင်စီလက်ထက်ကပေါင်900ဘုံနှလုံးလာကျဲခဲ့တာဖြစ်ပါတယ်။တေဆုံတာယာရတဲ့လူတွေထဲမှာကိုဝန်ဆောင်မိခင်ပါဝင်16နှစ်မပြည့်သေးတဲ့ကလေးတွေလည်းပါဝင်တယ်လို့ဘုံမှုစောအဲဆေးဝါးကပြောပါတယ်။အဲ
့ဒီမှာပြည်သူတွေကလည်းရောက်ဆိုရောက်ပြီးတိုက်ကြီးတဲ့တယောက်နဲ့ကောင်မလေး14နှစ်တယောက်ဆန်ကန်လေးတယောက်နဲ့ချစ်ပြက်ကောင်ပြက်အဲ့ဒီပြူပေါ်လေကျွန်တော်တော့ဝင်ကြည့်ရချင်းမှာတော့အဲ့မှာတော်လေးကိုကြည့်လို့မကောင်းတော့ဘူးလေကောင်းပါလေကတော့တိုက်ကြည့်တဲ့ပြူသားလေးလည်းကြည့်လို့မကောင်းဘူးလေလူငါးဆယ်ရောက်တော့တော့အကုန်လုံးတေကုန်တာပေါ့
လှဆင်ကောင်းလမ်းဆောင်မှာဘုံတလုံးနဲ့အစီဝေးကျင်းပမဲ့စွန်းစားဆောင်မှာဘုံတလုံးအပြင်ဖုန်ကြီးချောင်းစားဖို့ဆောင်မှာဘုံတလုံးကျခဲ့တာကြောင့်ချက်ရည်ပြုတ်ရည်လုံနေကြတဲ့မျိုးသမီးတွေတေဆုံးခဲ့ရတာလို့ရွာသားတယောက်ကပြောပါတယ
်ဖုန်ကြီးချောင်းစပိုးဆောင်မှာလည်းဘုံတလုံးကျတယ်အဲ့မှာချက်ပြုတ်နေတဲ့မျိုးသမီးတွေတော်တော်လေးကိဆုံးကြတာပေါ့သူတို့ကစီဝေးလာလောက်တာလည်းမဟုတ်ပါဘူးဝါဆိုလာပြည့်နေ့မှာဝါဆိုသင်္ကန်းကပ်ပိုးရောက်နေတဲ့လူတွေနောက်ကျောင်းဝေယဝဆလာလောက်တဲ့မိန်းကလေးတွေမျိုးသမီးတွေကလေးတွေချက်ပြုတ်နေကြရင်းနဲ့ပုံထိမှန်သွားကြတာပေါ့
တိဆုံးသွားတဲ့သူတွေထဲဒေတာခံတွေကတော့ဝါဆိုသင်္ကန်းကပ်ဖို့အတွက်လာရောက်ပြင်ဆင်နေကြတဲ့အယက်သားပြည်သူတွေလည်းပါဝင်ပါတယ်ဒီဖြစ်စဉ်တဲ့ကရင်ပြည်နယ်ခြေစိုက်ညီညွတ်တော်တိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီခေါင်းဆောင်စောမောင်ကြီးနဲ့ဝါဆိုသင်္ကန်းကပ်ဖို့အတွက်ရောက်ရှိနေတဲ့မွန်ကရင်တိုင်းရင်းသားအများပြားတည်ဆုံခဲ့ကြရပါတယ်ရှင်
။အရခတက်တော် ULAAA အနေနဲ့ချင်းပြည်အရေးနဲ့ချင်းလူမျိုးတွေရဲ့နိုင်ငံရေးကိစ္စတွေမှာဝင်ရောက်ဆွတ်ဖတ်မှုကိုအမြန်ဆုံးရပ်တန့်ပေးဖို့ချင်းပြည်အစိုးရအဖွဲ့ကတောင်းဆိုလိုက်ပါတယ်။အကြောင်းဆိုမှုတော့ကိုရောဘတ်ကစူးစီးထားပါတယ်။
အရခတတော် ULAAA တပ်ဖွဲ့ဟာချင်းပြည်နယ်ဘလက်ဝမြို့နယ်မှာတာမကပဲမတူပီမြို့နယ်ထိပါနေမီကျူးကျော်ဝင်ရောက်လာတာဟာချင်းပြည်ရဲ့အရေးကိုဝင်ရောက်ဆွတ်ဖက်တာဖြစ်လို့အ мян ဆုံးရက်တန့်ပြီးပြန်လည်ထွက်ခွာသွားဖို့ချင်းပြည်အစိုးရဝန်ကြီးချုပ်ပူပါသန်းကပြောပါတယ်
။ဒ
ူကဒီချင်းပြည်နယ်ထဲမှာဒီဖလက်ဝမာတင်မကဘဲနဲ့မတ်တီတို့မှာခြေသူကနေချူးကျော်လာတာ哦မတ်တီမှာလာကတဲ့ဆိုကရဲနဲ့ဖလက်ဝမာနေကရဲနဲ့သူကချင်းပြည်ရေးဝင်ဆွတ်တာပဲလေဘာလို့လဲဆိုတော့အခုရခိုင်ပြည်နယ်မှာအဲ့လိုကျွန်တော်တွားလို့ရင်ဟိုရခိုင်တရကြိုက်မလားအဲ့လိုမျိုးပေါ့ဒါကတော့အတားကြီးလေချင်းပြည်ရေးမှာသူလုံးဝမဆက်ဖက်ပြမှုဘူးလေဘယ်လိုမှလက်မခံနိုင်ဘူးလေ
ချင်းပြည်အစိုးရဟာဘုံရသူစစ်ကောင်စီနဲ့တိုက်ပွဲဖြစ်နေချိန်အေအေကစစ်ရေးနိုင်ငံရေးအရာဝင်ရောက်ကျူးကျော်နေတာကြောင့်တိုင်းသားချင်းချင်းကြားမလူလားအပ်တဲ့ထိတွေ့တိုက်ပွဲတွေဖြစ်နေရတဲ့အပေါ်စိတ်မကောင်းဖြစ်ရတယ်လို့ချင်းပြည်အစိုးရဖွဲ့ကဇူလိုင်လ19ရက်မှာသတင်းထုတ်ပြန်ခဲ့ပါတယ်။တဟာချင်းတမိုင်းမှာအဆိုးဝါးဆုံးအတွေ့အကြုံတစ်ခုဖြစ်ပြီးအရခတတ်တော်ကချင်းမျိုးသားတွေကြိုးပမ်းနေတဲ့အမျိုးသားတန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်ရရှိရေးကိုလေးစားအတိအမှတ်ပြုတင်တယ်လို့ချင်းပြည်အစိုးရကဆိုပါတယ်။ချင်းပြည်မှာအေအတပ်ဖွဲ့တွေဝင်လာတာကြောင့်ချင်းပြည်ရဲ့အရေးကိစ္စတွေပူရှုပ်ထွေးသွားစေတယ်လို့ချင်းပြည်ဝန်ကြီးချုပ်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး ULAAA ပြောရေးဆိုခွင့်ရှိသူဦးခိုင်တုခကိုအချင်းချင်းဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး ULAAA ဟာချင်းငင်အောင်တပ်ဖွဲ့ရဲ့ဖိတ်ခေါ်မှုနဲ့အတူချင်းပြည်နယ်ကံပလက်မြို့နယ်ဂျင်းတွေးမြို့တိန်စစ်စင်ရေးမတူပီမြို့တိန်စစ်စင်ရေးတွေမှာပါဝင်လာခဲ့တာဖြစ်ပါတယ်ချင်းနိုင်ငံရေးလှလသုံးသက်သူစလိုက်တော့ခါကတော့ချင်းအချင်းချင်းကြားဖြစ်တဲ့ပြဿနာကိုတခြားအဖွဲ့အစည်းကိုအပြစ်ပြောတာမျိုးမလုပ်ဘဲအချင်းချင်းကြားဖြေရှင်းတင်တယ်လို့ပြောပါတယ
်ချင်းချင်းနိုင်ငံရေးအရာတန်းတူဆက်ဆံမှုကိုငါချင်းလင်းကောင်စီအစိုးရချင်းလင်းကောင်စီရောချင်းလင်းအစိုးရကဟောအမခံချက်ပေးလာဆိုရဟာကမေခွန်းပို့ဖြစ်တယ်လို့ကျွန်တော်ယူဆတယ်ပြည်ဒီကပြဿနာချင်းနဲ့ချင်းကြပဲဒီချင်းနဲ့ချင်းအကြီးဖြည့်ရှင်အလိုလိုရခိုင်ကိစ္စလည်းဖြည့်ရှင်ပြီးသားပမာကိစ္စလည်းဖြည့်ရှင်ပြီးသားဆာကဆာကိစ္စလည်းဖြည့်ရှင်ပြီးသားလို့အဲ့လိုတော့ကျွန်တော်မြင်လဲဆိုတော့ပြဿနာအရင်းမင်းကိုရှုထူရှုပြီးမှတစ်ဖက်သားကိုရည်ရှည်ဆက်ဆံရေးထိခိုက်မဲ့စကားတွေနဲ့မဆွဆွေးသိမ့်ဘူးအဲ့လိုပဲ
အခုလက်ရှိချင်းပြည်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာဘုံရံသူစစ်ကောင်စီနဲ့ချင်းပြည်နယ်နမိတ်ကိုကျူးကျော်နေတဲ့သူတွေကိုတိုက်ခိုက်နေတာမျိုးသာဖြစ်ပြီးချင်းမျိုးသားအချင်းချင်းကြားတိုက်ပွဲဖြစ်ပွားနေတာမဟုတ်ဘူးလို့ချင်းပြည်အစိုးရကဆိုပါတယ်။ဒါကြောင့်ဘုံရံသူစစ်ကောင်စီနဲ့ချင်းပြည်ကိုကျူးကျော်နေတဲ့ရန်သူမှန်သမျှကိုတွန်းလှန်တိုက်ခိုက်သွားမှာဖြစ်တာကြောင့်ချင်းမျိုးသားရေးကိုတစ္ဆာမဖောက်စရန်အောက်ချင်းတစ္ဆာနဲ့လက်တွဲတိုက်ပွဲဝင်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။စစ်ကောင်စီတပ်ကလွယ်ကော်မြို့နယ်ပြည်ထောင်စုလမ်းမကြီးကိုပြန်လည်ထိန်းချုပ်နိုင်ရေးထိုးစစ်ဆင်လာတဲ့အပေါ်လွယ်ကော်မြို့ပေါ်ကရပ်ကွက်တွေတိုက်ပွဲတွေဆက်တိုက်ဖြစ်နေပါတယ်။ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆမ်ဆွန်ကတနင်္လာနေ့မှာပြန်လွတ်လာပြီလို့နှီးဆက်သူတွေကပြောပါတယ်။
ရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမိပ
ါ။ FBI တိုင်းရင်သတင်းနောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းတော်အစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါလေရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေဆုံးသက်တော်မှာမို့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်ကတလှည့်တင်ပြပေးပါမယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ဇူလိုင်လ25ရက်နေ့မှာအစ္စရေးဝန်ကြီးချုပ်ဘင်နမင်နတန်ယာဟုကိုအင်ပြူတော်မှာလက်ခံတွေ့ဆုံမှုရှိပြီးဂါဇာအရေးနဲ့ဟာမတ်စစ်ပွဲကိစ္စတွေကိုဦးစားပေးဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲအခြေအနေတွေကိုတရုတ်နိုင်ငံအနေနဲ့အသေးအချာအနီးကစောင့်ကြည့်နေပြီးတိုက်ပွဲတွေကြောင့်ထိခိုက်မလာဖို့လည်းသတိပေးလိုက်ပါတယ်။တရုတ်မြန်မာနယ်စပ်နဲ့နေဇတ်ဒေတာတခြားမှာနေထိုင်နေကြတဲ့သူတွေအန္တရာယ်မကြောက်အောင်လှုပ်ဆောင်ဖို့မြန်မာနိုင်ငံအတွင်းတရုတ်စီမံကိန်းတွေမှာအလုပ်လုပ်နေကြတဲ့တရုတ်နိုင်ငံသားတွေနဲ့တရုတ်ကုမ္ပဏီတွေမထိခိုက်အောင်လှုပ်ဆောင်ကြဖို့တရုတ်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရမောင်နှင်းကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေကိုအလေးနဲ့စောင့်ကြည့်နေပါတယ်။ပဋိပက္ခအတွင်းပါဝင်ပတ်သက်နေတဲ့သက်ဆိုင်သူတွေကိုစစ်ဆေးဆွေးနွေးမှုတွေလုပ်ပြီးတိုက်ပွဲတွေကိုအများဆုံးအဆုံးသတ်ဖို့နဲ့မတူကွဲပြားမှုတွေကိုငြိမ်းချမ်းတဲ့နည်းလမ်းအနေနဲ့ဖြေရှင်းပြီးတော့အခြေအနေတွေကိုတိတိကျကျပိုဆိုးမလာအောင်ရှောင်ရှားဖို့လည်းပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမှာငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့ပြီးခဲ့တဲ့ပြစ်ခတ်ရဆဲရေးအခြေအုံကိုဆက်လက်ထိန်းသိမ်းမှုအတွက်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ခင်ဗျာ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာရှရဲ့ခီးစဉ်ဒီကနေ့ဇူလိုင်လ25ရက်နေ့မှာစတင်ပြီဖြစ်တဲ့အကြောင်းဒေတာရင်းမှာမိတ်နိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးထောက်လောင်းပြုမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရာရှိတွေကပြောပါတယ်။ အစကမနေ့ဗုဒ္ဓနေ့ညမှာထွက်ခွာဖို့စီစဉ်ထားပေမဲ့သမ္မတဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုတို့ဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံမဲ့စီအီဝေးကိုသူတက်ရောက်ဖို့ရှိတဲ့အတွက်ခီးစဉ်ကိုနောက်တရက်ရွှေ့ဆန်းလိုက်တာဖြစ်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Cornelius တင်တော့ဖြစ်ပါတယ်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အသံလွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသည်ရှင
This program